Welcome to the Voice of America in Burmese.
မင်္ဂလာနေ့ခင်ဗျာတော်တာရှင်များရှင်2019ခုနှစ်မတ်လ12ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်နေကိုအမေရိကန်ပြည်အစုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ2432.40တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မဤတန်စမဒီမနက်အတွက်စီစဉ်နေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇော်မလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့စီးရီးယားနိုင်ငံမြို့တော်မှာဘုံးနှစ်ခုပြန်လူပောက်ကွဲသွားတဲ့အတွက်အနည်းဆုံးလူ46ကိုသေဆုံးသွားပါတယ်EU ဥရောပသမဂ္ဂနိုင်ငံတွေနဲ့တူရကီကြားဆန့်ကျင်မှုတွေတိုးလာနေချိန်မှာပဲစနေနေ့ကတူရကီနိုင်ငံသားဝင်ကြီးပြည်ဝင်ခွင့်ပိတ်ပင်ခံခဲ့ရပါတယ်။အိန္ဒိယရဟယင်မြန်မာနိုင်ငံလေကြောင်းပိုင်နယ်ထဲကျူးကျော်ဝင်ရောက်ခဲ့ကြောင်းမြန်မာအစိုးရကအိန္ဒိယထံတိုင်ကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့ဒေါက်ခင်မျိုးတက်နဲ့တင်ပြပေးသွားမှာပါခင်
ဗျ။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်နေနားဆင်ကြမှာကဘာသာတစ်ခုနဲ့တစ်ခုကြားအမုန်းတရားပြီးပါစေတဲ့ဟောပြောလုံးစုံမှုပြုလုပ်တဲ့ပြလို့ခဲ့တဲ့အတွက်ဆိုပြီးတော့ဆရာတော်ဦးဝေသူကိုမြန်မာတိုင်းငံလုံးအတိုင်းအတာနဲ့တရားဟောတဲ့နည်းပိတ်ပင်လိုက်တဲ့အပေါ်မှာ
ဘုံမမိတ်တွေကဘာလို့ဒီရောက်ကပုံကြီးလေးအဲ့နာမှာရှိတဲ့ market ရဲ့ဈေးသွားဝယ်တော့တဲ့ဈေးရောင်းနေမှာ
မေကင်ပြည်သူ Wisconsin ပြည်နယ်ကဆရာတော်ကတော့အဲ့ဟာမှန်ကန်တဲ့ဆုံးဖြတ်ချက်လို့ယူဆတဲ့အကြောင်းကိုပြောသွားတာကိုမကြခင်မှာပြေစုံနာဆင်ကြမှာပါဒါပြင်ဥောက်ခေရဲ့မြန်မာရေးသုံးသက်ချက်နဲ့အင်္ဂလိပ်စာသင်ခန်းစာစီစဉ်တို့ကိုလည်းဒီနေ့မှာပြောပြသွားဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုစော်ဝဲလိုင်းနဲ့ဒေါက်ခင်မျိုးတက်တို့ကကြီးညာပေးသွားမှာပါရှင
်စီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်မှာရှိတဲ့ဘာသာရေးအဆောက်အဦးကိုစနေနေ့ကပြစ်မှတ်ထားပြုလုပ်တဲ့ဘုံခွဲတိုက်ခိုက်မှုနှစ်ခုပြန်လူဖြစ်သွားခဲ့တဲ့အတွက်အီရတ်ဖျားဘူးအများစုအပါအဝင်လူပေါင်း46ဦးသေဆုံးပြီးနောက်ထပ်လူ120လောက်လည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။ပောက်ကွဲမှုဖြစ်တဲ့နေရာမှာပျက်စီးတွန့်လင်နေတဲ့ခီးတဲ့တင်ဘတ်စကားတွေမျက်မှန်တွေလက်ကင်ဖုန်းတွေနဲ့တွန့်လင်ပျက်စီးနေတဲ့ဘိန်းတက်ကလထိုင်တွေတွေးတွေပေးချနေတဲ့ပုံတွေကိုမြင်တွေ့ကြရပါတယ်။တိုက်ခိုက်ခံမှုကိုဘယ်သူပြုလုပ်တယ်ဆိုတဲ့ထုတ်ဖော်ပြောဆိုသူတော့ချက်ချင်းထွက်မလာသေးပါဘူး။ဒါပေမဲ့စီးရီးယားနိုင်ငံအတွင်းရှိတဲ့ရှီးယားဘာသာဝင်တွေရဲ့ဖျားကြောင်းတွေကို IS အစ္စလာမ်အစွန်းရောက်စစ်သွေးကြွတွေကအရင်ကပြစ်မှတ်ထားတိုက်ခိုက်မှုတွေတာရကတွေရှိခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုတွေတဲ့ဒမတ်စကတ်မြို့ဆင်ကျေဖုံးမှာရှိတဲ့ဖျားပုပ်ပြူကျောင်းမှာပြီးခဲ့တဲ့ဇွန်လတုန်းကဖြစ်သွားခဲ့တဲ့ဘုံနှလုံးပြိုင်ဖောက်ခွဲတိုက်ခိုက်မှုကြောင့်လူ12ဦးသေဆုံးသွားတဲ့ဖြစ်ရလဲပါဝင်ပါတယ်။အခုဖြစ်သွားခဲ့တဲ့ပောက်ကွဲမှုနဲ့ပတ်သက်လို့စီးရီးယားအာဏာပိုင်နေနဲ့စီးရီးယားရဲ့စောင့်ကြည့်သူတွေအကြားမတူညီတဲ့ပြောဆိုမှုတွေထွက်ပေါ်ခဲ့ပါတယ်။အစိုးရရုံးမှန်တန်ကြားဌာနကတော့ဘုံတွေကိုမြို့တော်မှာရှိတဲ့ဘပ်အယ်ဆဂရီတင်ကြိုင်အနီးမှာကြိုတင်ချထားခဲ့တယ်လို့ပြောဆိုနေပြီးဟက်စ်ဘိုလာအဖွဲ့ကတော့အသေးခံဘုံခွဲသမားတွေကဖျားကြောင်အနီးကိုဖောက်ခွဲပစ္စည်းတွေတည်ဆောင်လာတာလို့ပြောပါတယ
်။ EU ဥရောပသမဂ္ဂနိုင်ငံတွေကြားတူရကီကိုဆန့်ကျင်မှုတွေတိုးလာနေချိန်မှာပဲစနေနေ့ကတူရကီနိုင်ငံခြားရေးဝန်ကြီးမဲလ်ဘုတ်ကဗူဆိုဂလူကနိုင်သလန်စ်နိုင်ငံကိုဝင်ခွင့်အပိတ်ပင်ခံခဲ့ရပါတယ်။အခုလိုတားမြစ်ပိတ်ပင်မှုအတွက်တူရကီသမ္မတရီဆက်တိုင်ယပ်အာရိုဝန်ကပြင်းပြင်းထန်ထန်ရှုတ်ချလိုက်ပါတယ်။ဒါအပြင်တူရကီရဲ့နေတိုးမဟာမိတ်နိုင်ငံတစ်နိုင်ငံဖြစ်တဲ့နိုင်သလန်စ်နိုင်ငံကိုနာဇီတွေနဲ့နှိုင်းယှဉ်ပြောဆိုခဲ့တဲ့သူ့ရဲ့ဒီသတင်းပတ်ထဲပြောဆိုချက်အတိုင်းနာဇီတက်ကြွနိုင်ငံတစ်နိုင်ငံလို့ဒုတိယအကြိမ်ဖြစ်နေထက်လောင်းပြောဆိုခဲ့တာပါ။အခုလိုမှတ်ချက်ပေးပြောကြမှုကမိုက်မဲတဲ့ပြောဆိုချက်လို့နိုင်သလန်စ်ဝန်ကြီးချုပ်မတ်ခရူဒီကစနေနေ့မှာသတင်းတောက်တွေကိုပြောပါတယ်။ဒါအပြင်သူတို့ဒေါသထွက်နေတာမျိုးပြောဆိုရဲဆိုတာသိပေမဲ့ဒီလိုပြောဆိုချက်ကတော့ဘောင်းလွတ်နေတယ်လို့ပြောပါတယ်။အခုလိုပြောကြားချက်ထွက်လာပြီးမကြာခင်မှာပဲအခုဂျာမနီကိုရောက်နေတဲ့တူရကီနိုင်ငံရဲ့မိသားစုဝင်ကြီးဖာတမာဘီ2ဆိုင်ယန်ကာယာဟာနိုင်သလန်စ်ကိုကုန်းလွန်ကနေတွားအောင်မယ်လို့တူရကီအစိုးရသတင်းဌာနဖြစ်တဲ့အနာဒိုလူကအကြေညာပါတယ်။နိုင်သလန်စ်မှာသူမြတ်ဟောပြောပွဲကျင်းပဖို့အတွက်ငိုစီစဉ်ထားတာဖြတ်သိမ်းတဲ့ဂျာကနေခုလိုတွားအောင်ဖို့ကြေညာတာပါ။တူရကီနိုင်ငံမှာသမရအာဒဝါ2029အထိဆက်အုပ်ချုပ်နိုင်ပြီးအာနာပိုရလာစင်းမဲ့ဖွဲ့စည်းပုံခြေကံဥပဒေပြင်ဆင်ရေးဆန္ဒခံယူပွဲမှာတိုင်ခင်စီယုံရေးလုပ်နေတဲ့တူရီဝင်ကြီးတွေရဲ့လာရောက်မှုကိုဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကလက်မခံပဲညှင်းဆုံနေကြတာဖြစ်ပါတယ်
။ဂျိုဘိုးလည်ထွက်တဲ့အမျိုးသားတဦးကဝါရှင်တန် DC မြို့မှာရှိတဲ့သမ္မတအိမ်ပြုတော်လုံခြုံရေးတွေကိုကြော်ဖြတ်ပြီးချန်စီယိုအတွင်းကိုခိုးဝင်ခဲ့တဲ့အတွက်တောက်ကြနေညတကောင်မတိုင်ခင်လေးမှာဖမ်းဆီးထိန်းသိမ်းခံရရပါတယ်။အဲ့ဒီခိုးဝင်လာသူဟာအသက်26နှစ်အရွယ်ကယ်လီဖိုးနီးယားပြည်နယ်မီလ်ပီတာစ်မြို့ကဂျိုနသန်ထရန့်ဆိုသူဖြစ်ပြီးသူ့ကိုယူနီဖောင်းဖို့လုံခြုံရေးတပ်ဖွဲ့တွေကအခက်အခဲမရှိဘဲဖမ်းဆီးလိုက်နိုင်တယ်လို့ဆိုပါတယ်။ခိုးဝင်လာတဲ့လူငယ်အမျိုးသားဟာစိတ်မနှံ့တဲ့သူဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။အဲ့ဒီလူငယ်ဟာရာဇဝတ်မှုကျူးလွန်ထားတဲ့အနောက်ကျောင်းမရှိဘူးလို့ဆိုပါတယ်။ဂျိုနသန်ရဲ့ကျောပိုးအိတ်ကိုအင်ပြူတော်မျက်ခင်းပြင်မှာရှာဖွေစစ်ဆေးကြည့်တဲ့အခါအထက်မှာအနေရရှိစေတဲ့ပစ္စည်းနဲ့စိုးရင်စရာကောင်းတဲ့အရာဝတ္ထုတွေမတွေ့ခဲ့ရဘူးလို့အင်ပြူတော်လုံခြုံရေးအဖွဲ့ရဲ့ပြောခွင့်ရမာတင်မူလ်ဟိုလန်ကစနေနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ သူဟာတမရရဲ့မိတ်ဆွေဖြစ်ကြောင်းတမရနဲ့တွေ့ဖို့ချင်းဆိုထားပြီးဖြစ်ကြောင်းနဲ့သူဟာအိမ်ပြီးတော့ချန်စီယိုကိုခုံကျော်ပြီးဝင်လာခဲ့ခြင်းဖြစ်ကြောင်းလုံခြုံရေးအရာရှိတွေကိုဂျိုနာသန်ထရန့်ကပြောဆိုခဲ့တယ်လို့ဆိုပါတယ်အခင်းဖြစ်ပွားခဲ့တဲ့အချိန်ကတမရထရန့်နဲ့အိမ်ပြီးတော့တွေ့မှရှိနေပေမဲ့တမရအတွက်ဘလို့နည်းနဲ့မှအန်ဒီရဲ့မကြောက်စေခဲ့ဘူးလို့အိမ်ပြီးတော့အရာရှိတွေကပြောပါတယ
်ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကယ်ဟာလာမယ့်အင်္ဂါနေ့မှာအမေရိကန်ပြည်ထောင်စုကိုလာရောက်မှာဖြစ်ပြီးသူတမရအိမ်ပြီးကိုလာရောက်ချိန်မှာသူ့ရဲ့ရုရှားတမရဗလာဒီမီယာပူတင်နဲ့ပတ်သက်တဲ့သဘောထားအတွေ့အကြုံဆိုင်ရာတွေကိုမေးမြန်းဖို့အတွက်အမေရိကန်တမရကပြင်ဆင်နေပါတယ်။တမရဒေါ်နယ်ထရမ့်ကရုရှားခေါင်းဆောင်နဲ့ထိတွေ့ဆက်ဆံရေးအတွက်ပြင်ဆင်မှုတွေလုပ်နေချိန်မှာဂျာမနီဝန်ကြီးချုပ်မာကယ်ရဲ့ရုရှားခေါင်းဆောင်အပေါ်အမြင်သဘောထားတွေကိုသိရဖို့အတွက်တိုက်ကိုဆေးရထက်တန်နေတယ်လို့ထရမ့်အစိုးရအဖွဲ့ဝင်အကြီးအကဲအရာရှိတူကပြောပါတယ်။ရုရှားတမရပူတင်နဲ့ပတ်သက်လာရင်အထူးသဖြင့်အမေရိကန်ရဲ့2016ရွေးကောက်ပွဲကိုရုရှားကဩစာလွှမ်းမိုးဖို့အတွက်ကြိုးစားမှုတွေနဲ့ပတ်သက်ပြီးတမရထရမ့်ရဲ့ရိုးရှင်းလာတဲ့သဘောထားအပေါ်မှာအက်ဒလိုင်းနဲ့တမုတ်တရားတစ်ဖက်တစ်ချက်ကနိုင်ငံတွေအားလုံးကနေအကဲခတ်တွေကတန်တရားရှိနေကြတာပါဒါပေမဲ့ထရမ့်ကသူနဲ့ဂျာမနီခေါင်းဆောင်တို့ကြားအရင်ကလူသိချင်းချသဘောထားကွဲလွဲမှုတွေကိုအသာထားပြီးကုန်သွယ်ရေးလိုကိစ္စရပ်တွေကနေယူကရိန်းကိုကျူးကျော်ဝင်ရောက်တဲ့ရုရှားရဲ့ဆိုင်ဘာတိုက်ခိုက်မှုတွေလိုကိစ္စရပ်တွေအဆုံးပြဿနာရပ်တွေမှာခိုင်မာတဲ့ဘုံသဘောထားရအောင်လှုပ်ဆောင်ခြင်းနဲ့ဆန္ဒရှိတယ်လို့မတ်လ14ရက်လမှာအင်ကာနိခေါင်းဆောင်နှစ်ဦးရဲ့တွေ့ဆုံရှင်နေဘွယ်အကျိုးဖြစ်တဲ့တာဝန်ရှိသူ၄ဦးကသတင်းတောက်တွေကိုပြောပါတယ်။တမရထရမ့်ကဂျာမနီဝန်ကြီးချုပ်မာကယ်ဟာဒုက္ခတဲ့အများပြားကိုလက်ခံတဲ့မူဝါဒကျင့်သုံးပြီးဂျာမနီကိုဖျက်ဆီးနေတယ်လို့သူ့ရဲ့ရွေးကောက်ပွဲစည်းရုံးကလာတော့ကဆွဆွဲပြောဆိုတယ်လို့ဝန်ကြီးချုပ်မာကယ်ကလည်းထရမ့်ရဲ့ခီးသွွားပိတ်ပင်တဲ့ယာယီမိန့်ဟာတရားမျှတမှုမရှိဘူးလို့ဝေဖန်ခဲ့တာပါ
UAV ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ခါတဲ့နေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျမြန်မာနိုင်ငံလေကြောင်းပိုင်တဲ့ထဲကိုအိန္ဒိယနေဇတ်လုံခြုံရေးတပ်ဖွဲ့ရဲ့ဟာရင်ကျူးကျော်ဝင်ရောက်ခဲ့ကြောင်းမြန်မာအစိုးရကအိန္ဒိယအစိုးရထံတိုင်ကြားစာပေးပို့ခဲ့ကြောင်းအိန္ဒိယအခြေစိုက် The Times of India သတင်းစာမှာရေးသားထားပါတယ်အဲ့ဒီဖြစ်ရဟာအိန္ဒိယမြန်မာနေဇတ်မီဇိုရမ်ပြည်နယ်အတွင်းကဇိုခေါ်သာကျေးရွာမှာအခုနှစ်ဖေဖော်ဝါရီလ3ရက်နေ့မှာဖြစ်သွားကြတာလို့ဆိုပါတယ်အဲ့ဒီဖြစ်ပျက်နဲ့ပတ်သက်လို့ဖြည့်ရှင်းချက်ပေးဖို့အိန္ဒိယပြည်ထရေးဝန်ကြီးဌာနကတဆင့်နေကြားဆောင်တပ်ဖွဲ့ထံအိန္ဒိယပြည်ပရေးရာဝန်ကြီးဌာနကအကြောင်းကြားစာပေးပို့ခဲ့တယ်လို့ဆိုပါတယ်မြန်မာနိုင်ငံလေကြောင်းပိုင်တဲ့ထဲကိုသူတို့ရဲ့ဟာရင်တွေကျူးကျော်ဝင်ရောက်ခဲ့ခြင်းမရှိကြောင်းနေကြားဆောင်တပ်ဖွဲ့ကအိန္ဒိယအစိုးရထံအကြောင်းကြားစာပေးပို့ခဲ့တယ်လို့ဆိုပါတယ်ဌာနအတွင်းစုံစမ်းစစ်ဆေးမှုတွေအရဖေဖော်ဝါရီလ3ရက်နေ့တုန်းကအဆင့်မြင့်အပေါ်စားရဲ့ဟာရင်တစ်စင်းဟာကွန်ဘီဂရမ်လေတအခြေဆက်စခန်းကနေနိုင်ငံနေဇတ်ဒေသတစ်လျှောက်မီတာ 9500 လောက်အမြင့်မှာပြန်တန်းခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့နေကြာဆောင်တပ်ဖွဲ့ရဲ့ရဟယင်ဟာအိန္ဒိယနိုင်ငံပိုင်မီဇိုရမ်ပြည်နယ်ကိုဖျက်ချော်ပြီးမြန်မာနိုင်ငံလေကြောင်းပိုင်နယ်ထဲကိုကျူးကျော်ဝင်ရောက်ခဲ့ခြင်းမရှိဘူးလို့ခြေပပြောဆိုပါတယ်။2015ခုနှစ်တွင်အိန္ဒိယစစ်တပ်ကမြန်မာနိုင်ငံပိုင်နယ်ထဲကိုဝင်ရောက်ပြီးစစ်ဆင်ရေးပြုလုပ်ခဲ့ပြီးတဲ့နောက်နိုင်ငံအကြားဒီကိစ္စဟာအတိမ်ဆောင်းမခံတဲ့ကိစ္စရပ်တစ်ခုဖြစ်လာခဲ့ပါတယ်။
မလေးရှားနိုင်ငံရဲ့တတိယအကြီးဆုံးမြို့ဖြစ်တဲ့အိုက်ဖိုးကဂျလန်ကမ်ပါရပ်ကွက်မှာရှိတဲ့အလှပြင်ဆိုင်တစ်ဆိုင်ကိုလူမုန်ခိုကူးမှုနဲ့ပတ်သက်ပြီးရဲကမတင်ကားလို့ဝင်ရောက်စီးနှင်းရှာဖွေရမှာမြန်မာနိုင်ငံကရှမ်းမြို့သမီး19ဦးနဲ့ဗီယက်နမ်ကတဦးတို့ကိုတွေ့ရှိခဲ့ပြီးကယ်ဆယ်နိုင်ခဲ့တယ်လို့မလေးရှားရဲတွေကပြောပါတယ်။ကွာလာလမ်ပူးနဲ့ပီနန်အဝေးပြေးလမ်းမကြီးပေါ်မှာရှိတဲ့အိုက်ဖိုးမြို့မှာလူကုန်ကူးပြီးလိန်ဖြောပြေးလုပ်ငန်းလုပ်ကိုင်နေတဲ့အလှပြင်ဆိုင်ကိုစစ်သည်ပြင်းနေမှာဝင်ရောက်စီးနှင်းခဲ့တာဖြစ်ပြီးလူကုန်ကူးခံရသူလို့ယူဆသူနိုင်ငံခြားသားအယောက်20ကိုမလေးရှားနိုင်ငံလူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့အတစ်ဆမ်ကကဲတင်နိုင်ခဲ့တယ်လို့မလေးရှားသတင်းတွေမှာဖော်ပြပါတယ်လူကုန်ကူးခံရသူလို့ယူဆတွေကြသူဟာမြန်မာနိုင်ငံက19ဦးနဲ့ဗီယက်နမ်မှာတယောက်ဖြစ်နေတာတွေ့ရပြီးရာဇဝတ်မှုကျူးလွန်သူ9ဦးကိုတော့ဖမ်းဆီးထားတယ်လို့ပြည်ရိုက်ပြည်နယ်ရာဇဝတ်မှုကင်းစုံစမ်းအဖွဲ့အကြီးအကဲကတောက်ကြောင်နေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်
တရားဆွဲဆိုခံထားရတဲ့တောင်ကိုရီးယားတမရပက်ကွန်ဟေးနဲ့ပတ်သက်လို့ဆန့်ကျင်ဘဲအုပ်စုတွေစနေနေ့ကလမ်းမတွေပေါ်ထွက်ဆန္ဒပြနေကြတဲ့အချိန်မှာပဲတမရကတော့တစုံတရာထုတ်ဖော်ပြောဆိုခြင်းမရှိပဲတမရအိမ်တော်အတွင်းမှာပဲနေထိုင်နေပါတယ်သူမကိုတရားဆွဲဆိုဖို့တရားရုံးရဲ့ဆုံးဖြတ်ချက်ကိုဖွဲ့စည်းပုံဆိုင်ရာခုံရုံးကတောက်ကြနေမှာတင်းကြီးတင်းညွတ်တဲ့အတီးပြုတ်လိုက်ပြီးတဲ့နောက်တမရဟာတစုံတရာထုတ်ဖော်ပြောဆိုခြင်းမရှိပဲ Blue House လို့ခေါ်တဲ့တမရအိမ်ပြုတော်မှာပဲဆက်လက်နေထိုင်နေတာဖြစ်ပါတယ်တမရအိမ်တော်ကနေထွက်ခွာပြေးပြင်ဆင်ဖို့သူမအနေနဲ့အချိန်ထပ်လိုသေးတဲ့အတွက်အခုလိုတမရအိမ်အတွင်းမှာစစ်နေခြင်းဖြစ်ကြောင်းတမရရဲ့လက်ထောက်တွေကပြောပါတယ
်အိန္ဒိယနိုင်ငံရဲ့ နိုင်ငံရေးရအရေးပါလာတဲ့ Uttar Pradesh ပြည်နယ်လွှတ်တော်ရွေးကောက်ပွဲမှာအာဏာရ BJP ပါတီကအပြတ်အသတ်အနိုင်ရသွားပါပြီ။ဒီအောင်မြင်မှုကအုပ်ချုပ်မှုတက်တန်းထက်ဝက်ရောက်လာပြီးဖြစ်တဲ့ဝန်ကြီးချုပ် Narendra Modi အတွက်အင်အားဖြစ်လာစေတာပါ။လူ့ရေးအထူးထက်ဆုံးဖြစ်တဲ့ဒီပြည်နယ်ရဲ့အာဏာရ Samajwadi ပါတီကို BJP ပါတီကနေဖယ်ရှားလိုက်နိုင်တာဖြစ်ပြီးလွှတ်တော်ရွေးကောက်ပွဲတွေလက်တလောကျင်းပနေတဲ့ပြည်နယ်၅ခုထဲကအကြီးဆုံးပြည်နယ်မှာအခုလိုအနိုင်ရလိုက်တာအကြီးမားဆုံးရွေးကောက်ပွဲဆုလက်တစ်ခုလည်းဖြစ်ပါတယ်။
ကုဇောဝင်းလိုင်းနဲ့ဒေါ်ခင်မျိုးတက်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ဆရာတော်ဦးဝီရသူကိုတရားဟောခွင့်တနှစ်ပိတ်ပင်တဲ့အပေါ်အမြင်တွေကိုတင်ဆက်ပေးပါမယ်။ဘာသာတစ်ခုနဲ့တစ်ခုကြားအမုန်းတရားကြီးပွားစေတဲ့ဟောပြောလှုံ့ဆော်မှုတွေပြုလုပ်နေတဲ့အတွက်ဆိုပြီးတော့နိုင်ငံတော်တန်ကမဟာနာယကအဖွဲ့ကမန္တလေးမစိုးရိမ်တိုက်သစ်ဆရာတော်ဦးဝီရသူကိုမြန်မာတိုင်းငံလုံးအတိုင်းအတာနဲ့တရားဟောခွင့်တနည်းပိတ်ပင်လိုက်တဲ့အပေါ်မှာအမေရိကန်ပြည်အောင်စုမှရှိနေတဲ့ဆရာတော်တွေအကြားမှာအမြင်သဘောထားတွေအမျိုးမျိုးကွဲပြားနေပါတယ်။ဝစ်ကွန်ဆင်ဆရာတော်ကတော့ဒါဟာမှန်ကန်တဲ့ဆုံးဖြတ်ချက်လို့ယူဆပြီးတော့မြန်မာနိုင်ငံလုံးဆိုင်ရာယဟန်ပြူများတမကရဲ့ဥက္ကဋ္ဌအဖြစ်ဆောင်ရွက်ခဲ့သူဆရာတော်ကတော့ယဟန်တစ်ပါးတည်းကိုအခုလိုပြစ်မှတ်ထားမလှုပ်ဆောင်တင်ဘူးလို့မိန်ကြားပါတယ်။အပြည့်စုံကိုတော့ကိုစော်ဝင်းလိုင်ကစူးစီးတင်ဆက်ထားပါတယ်ရှင်
။မလ9ရက်နေ့မှာကျင်းပတဲ့နိုင်ငံတော်တန်ခါမဟာနာယကအဖွဲ့48ပါးစုံကြီးအထူးစည်းဝေးဘက်ကနေမန္တလေးတိုင်းဒေသကြီးမဟာအောင်မြေမြို့နယ်မစိုးရင်တိုက်သစ်နိုင်ငံကအဖွဲ့ဝင်ဆရာတော်ဦးဝီစိတ်တာဘီဝန်တခေါ်ဦးဝီရသူကိုတရားဟောခွင့်တနည်းပိတ်ပင်ဖို့ဆုံးဖြတ်လိုက်ကြောင်းမလ17ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ဦးဝီရသူအနေနဲ့ဘာသာတရားတစ်ခုနဲ့တစ်ခုအကြားအမုန်းတရားပွားပြီးဘာသာရေးအထူးကိယုံဖြစ်စေနိုင်တဲ့ဟောပြောမှုတွေအမုန်းတရားကြီးထွားအောင်လုံဆော်ဟောပြောမှုတွေတရားဥပဒေစိုးမိုးမှုကိုအဟံတားဖြစ်စေတဲ့ဟောပြောမှုတွေနဲ့နိုင်ငံရေးပါတီများအကြားဘက်လိုက်ဝေဖန်ပြောဆိုမှုတွေကိုဒေသအနှံ့အပြားမှာကြိမ်ဖန်များစွာပြုလုပ်နေတဲ့အတွက်အခုလိုတရားဟောခွင့်ပိတ်ပင်လိုက်တာဖြစ်တဲ့အကြောင်းတိုင်းဒေသကြီးပြည်နယ်တန်ခါနိုင်ငံအဖွဲ့အားလုံးဂိုင်းစုံကိုနိုင်ငံတော်တန်ခါမဟာနိုင်ငံအဖွဲ့ကအကြောင်းကြားစာပေးပို့လိုက်တာဖြစ်ပါတယ်။တန်ခါမဟာနိုင်ငံအဖွဲ့ရဲ့ဒီဆုံးဖြတ်ချက်ဟာမှန်ကန်တယ်လို့ယူဆကြောင်းအမေရိကန်ပြည်ထောင်စုဝစ်ကွန်ဆင်ပြည်နယ်မယ်လ်ဝေါကီမြို့မှာတည်င်းတုံးတဲ့ဆရာတော်ဦးဇာဂရကမိန့်ပါတယ
်မန်းနဲ့ဆရာတော်ယူဆုံးဖြတ်ချက်ကပြင့်တော်ပါတယ်မှန်ပါတယ်ဦးဇာသူကမှန်တော့လက်ခံမှုတော့ကောင်းတာပေါ့လေဆရာတော်ယူဆုံးဖြတ်ချက်ကြည့်တာဟိုဖတ်ကြည့်တာမှန်ပါတယ်သူဟောပြောမှုတွေကဟိုတာမန်လူတွေအတွက်အမြဲတမ်းမှတွေးခေါ်ချွတ်ချော်သွားနေတယ်နောက်တွေးဆနေတဲ့ကိစ္စတွေတွေ့ရတော့လေအဲ့ဒါကိုသူကနောက်ကလူတွေကပဲစီမံပေးနေကြလားမသိဘူးသူတို့ဟိုဝင်နေဒီပုံစံနဲ့လှုပ်တာတွေနောက်အောက်ကနေတိတ်ဝေဖွင့်ပေးတာတွေဆိုတာစัจကျင်ရင်ဒီမျိုးနဲ့သူစัจကျင်ပြတာပေါ့လေ
အဲ့လိုမျိုးအခုဖြစ်နေတဲ့အတွက်ဒီမြန်မာနိုင်ငံရဲ့ဂုံတိတ်ခါဒီအထူးသဖြင့်တော့ဗုဒ္ဓဘာသာနိုင်ငံတော်ဆိုတဲ့ဒီဟိုပြယုတ်ပေါ့နော်ဂုံပြယုတ်ဟာတဖြည်းဖြည်းနဲ့မင်းမင်လာတဲ့နောက်လူငယ်တွေကြားထဲမှာလည်းဘာသာတရားကိုတော်တော်လေးအထင်သေးအမြင်သေးဖြစ်လာတဲ့ပုံစံမျိုးတွေများဖြစ်သွားစေမလားဥအဲ့ဒီဘက်ကများဥတည်နေသလားဗျာဖြစ်နေတဲ့ပုံစံ
ဖြစ်တယ်ဖြစ်ပြီးဒီကရဒီမှာသူဘုံမိတ်ဆွေတစ်ပါးကိုနေရောက်ကပုံကြီးလေးအဲ့နာမှာရှိတဲ့ market ရဲ့ဈေးသားဝယ်တော့တဲ့ဈေးရောင်းသမားမဲတယောက်ကမင်းများတို့သူတို့မျိုးသူတို့ဘာတော်ဝင်လူအနိုင်ကျင့်နေပါလေဆိုပြီးလာပြီးတော့ညာလုံးစိန်ခေါ်တယ်အဲ့ဒါမျိုးကြုံရတယ်နောက်တကအရင်တော့ကဘုံဘုံတို့ရောက်ခါစားဆိုရင်တွေ့တဲ့နေရာမှာသူတို့ယူသေးကြစိတ်ခိုးကြအခုတော့အဲ့ဒီပုံရိပ်ကမင်းမင်းတော့ကြည်ပါမှမင်းမင်းတို့အင်ကြည်လို့ရင်ကြလဲကလေးတွေလူငယ်လူငယ်တွေရဲ့အမြင်မှတင်သေးရလို့ဥပမာပေါ့သူတို့ကဒီမိုကရေစီလိုလားတဲ့မြင်ကျတဲ့လူငယ်တွေရဲ့အမြင်ထဲမှာပေါ့လေတင်သေးအမြင်သေးတဲ့ပုံရိပ်တွေညှိုးနှွမ်းလာတဲ့ကြည်ပါရောကြည်ရင်းရောအဲ့ဒါဘုရားဘာသာရဲ့အေးမြပါတယ်ငင်းကြပါတယ်ဆိုတဲ့ဟာကြီးရောမင်းမင်းလာတယ်ကြလာတော့တွေ့ရတာပဲဒါရဲ့အဲ့ဒါတော့အလုံးစိတ်မကောင်းစရာဘူး
လက်ရှိအမေရိကန်ပြည်ထောင်စုအာရီဇိုနာပြည်နယ်မှာသတင်းထုတ်နေတဲ့မြန်မာနိုင်ငံလုံးဆိုင်ရာယဟန်ပြိုများတမကဥက္ကဋ္ဌဟောင်းအရှင်ခေမာစာရကတော့တန်ခါတပါလူပုဂ္ဂိုလ်တဦးကိုအခုလိုပြစ်မှတ်ထားအရေးယူရုံနဲ့ဒီကိစ္စပြစ်ပြတ်သွားမယ်လို့မယူဆကြောင်းမှိတ်ပါတယ
်။သတင်းမြင်တာကတော့ဒီဆရာတို့လေးပြောသွားတာကဘလောက်ထိအရေးပါလဲဘလောက်ထိကြီးခိုက်တယ်လဲပေါ့လူတယောက်သူ့ဟာနဲ့သူပြောတယ်အဲ့ဒီပြောတဲ့ဥစ္စာဟာခဏပြောသလိုပေါ့ပုဂ္ဂိုလ်ရေးကြီးခိုက်တယ်လားနိုင်ငံတော်ကိုကြီးခိုက်တယ်လားတဖက်သားကိုထိခဲ့သလားအများကြီးစစ်ဖို့တော့လိုတာပေါ့ဒီဆရာတော်ကပြောရုံပဲပြောတာပါဟုတ်လားဆုံးတဲ့လူကဆုံးသွားပြီဘာကြောင့်ဆုံးလဲအဲ့ဒီကောက်ကြောင်တွေကိုအဓိကလိုက်ပြီးတော့အပြေမှန်ရအောင်လုပ်ဖို့ပဲရှိဘေးကလူတယောက်ကဝေဖန်တာကိုပဲလိုက်ပြီးတော့ဦးဇင်းတို့အရေးလုံးနေကြမယ်ပြောနေကြမယ်ဆိုရင်တော့ ဒါအတိတ်ပဲလည်းမရှိဘူးလို့ဥစ္စာကတော့မြင်တယ
်တခုရှိတာကဗျာအခုကအပြစ်မှာဝေဖန်နေကြတဲ့သူတွေအရသားတွေအများကြီးတော့ရှိတာပေါ့ဗျာကောင်းဤဆိုဤပေါ့နော်ဒီအမှုကိုစုံစမ်းစစ်ဆေးတဲ့ပုံစံနဲ့ပတ်သက်ပြီးတော့အခုချိန်ထိတရားခံမမိသေးတဲ့အပေါ်မျိုးစုံဝေဖန်နေကြတာတွေရှိသလိုရဲကလှုပ်သွားတဲ့ဒေသရှင်တွေဘက်မှလည်းတော်တော်လေးသူတို့လောင်ပြောင်တော်ကြတယ်လေဒါပေမဲ့အရှင်ဝီရသူကသူကယဟန်တစ်ပါးလည်းဖြစ်နေတော့ဒီယဟန်နဲ့ဝိနည်းနဲ့မညီတဲ့ဇကားကိုများပြောမိသလားလို့
ဝိနည်းနဲ့ညီတယ်မညီတယ်ဆိုတဲ့ဥစ္စာကဥစဉ်တို့မြင်တာကနောက်ပိုင်းမှမှဒါကပြောကြဆိုကြတချို့လည်းစိတ်မထိုင်နိုင်တချို့ကလည်းစိတ်ထိုင်နိုင်ရတော့ပေါ့ဥစဉ်တို့ပြောတာကဒီမြန်မာနိုင်ငံမှာဟာလာဒီဆရာတို့ကပြောတဲ့ဥစ္စာကိုပဲဥစဉ်တို့ကအရေးယူမယ်ပုံမှန်တက်မယ်ရှုံချနေမယ်ဆိုလို့ရှိရင်ဟာလာဆုံးနဲ့ဆုံးမှာမဟုတ်ဘူးပေါ့ဒီလိုဖြစ်လာရတာအကြောင်းရင်းတွေကိုလည်းဥစဉ်တို့ရှာဖွေနေတာကိုမတွေ့ရဘူးပေါ့ဒါဂိတ်ဆုံးသွားတာမဟုတ်ပါဘူးဂိတ်မဆုံးဘူးဥစဉ်တို့ပြောချင်တာကအဲ့လိုပြင့်မဲ့တကိထိရောက်တဲ့အနေအထားကိုသူရှာဖွေနိုင်တယ်လို့ဥစဉ်တို့မမြင်ဘူးပေါ့ဆရာတို့ဥဝေရသူကပဲရွေးပြီးတော့လုံနေမယ်ဆိုရင်ပို့ပြီးတော့ဆိုးလာနိုင်တာပေါ့ဒီလိုဘာကြောင့်နိုင်ငံမှာဖြစ်နေရတယ်ဆိုတာကိုအရင်လိုက်ဖို့လိုတယ်ဘေကစလေးဆိုတာလိုက်ဖို့လိုတယ
်နိုင်ငံတော်တန်ခါမဟာနိုင်ကအဖွဲ့ကဥဝေရသူကိုအခုလိုတရားဟောခွင့်တနည်းပိတ်ပင်လိုက်တဲ့ကိစ္စနဲ့ပတ်သက်လို့ပြည်တွင်းမှာရှိတဲ့ဆရာတော်တန်ဃာတော်တွေအကြမ်းပါလဲသဘောထားအမြင်တွေအမျိုးမျိုးကွဲပြားနေကြတာပါဥဝိရသူအပေါ်အခုလိုပိတ်ပင်ချက်ထုတ်ပြန်တဲ့အတွက်ဒီကိစ္စကိုကန့်ကွက်ကြောင်းပြသတဲ့အနေနဲ့ချီတက်ဆန္ဒပြမယ်လို့ပြောဆိုနေတဲ့တန်ဃာတော်တွေရှိသလိုနိုင်ငံတော်တန်ဃာမဟာနာကအဖွဲ့ရဲ့ဆုံးဖြတ်ချက်ကိုထောက်ခံကြောင်းပြောဆိုကြတဲ့တန်ဃာတော်တွေလည်းအများအပြားရှိနေကြတာဖြစ်ပါတယ်ခင်ဗျာရရှိမြက်မြဒီနေ့မဟာအတာတကြံကာလအတွက်အများပြည်သူရုံးပိရက်ကိုခါရနစ်တယ်လို့ဆက်ရမဟုတ်ပဲ9ရက်ပဲတတ်မှတ်လိုက်ပါတယ်ဒီတကြံကာလအများပြည်သူရုံးပိရက်ရှော့ချတဲ့ကိစ္စအစိုးရအဖွဲ့ရဲ့လုတ်ကင်ပုံအပေါ် VOA သောတာရှင်တွေကဘယ်လိုမြင်ကြပါသလဲပိရက်ဆက်ရက်ကနေ9ရက်ပဲတတ်မှတ်လိုက်တာကိုရောသဘောတူကြပါသလားအခုလာမယ့်အင်္ဂါညဒိုင်းရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာဒိုင်းရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားစေလိုပါတယ်ကိုဆွေးနွေးခြင်းတဲ့အကြောင်းအရာတွေကိုလည်းစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပေးပို့ထားလို့ရနိုင်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က13923812555ဖြစ်ပြီးအီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ။
တော်တော်ရှင်နေနေအင်္ဂါညတိုင်းလီလိုင်းစီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမြင်းမြန်လာကြဖို့ကိုလည်းထပ်မံဖိတ်ခေါ်ပါရစေ။တိုင်းလီလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညတိုင်းမှာတိုင်းရိုက်ဆွေးနွေးပေးနေကြဖြစ်ပါရစေ။အခုတစ်ခါမှာတော့ဦးအောင်ခင်မြမရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါရစေ။မြမတွင်ကူပြောင်းရေးမှာအစိုးရဝန်ထမ်းတွေစွန့်ရီထပ်မြက်လာဖို့အတွက်ကမ္ဘာပံအာရှဖွံ့ဖြိုးရေးဘဏ်နဲ့ဂျပန်နိုင်ငံကကူညီနေပုံကိုဦးအောင်ခင်ကသုံးသပ်ရေးသားထားပြီးတော့ကိုကျော်ကျော်သိန်းနဲ့အတူတင်ဆက်ထားတာကိုနားဆင်ပါရှင်။
နိုင်ငံကြရဲ့ကူညီထောက်ပံ့မှုကိုလိုချင်ရင်အဲ့ဒီနိုင်ငံကသတ်မှတ်ထားတဲ့စွမ်းရည်ရှိဖို့လိုပါတယ်။ချမ်းသာတဲ့အလူရှင်နိုင်ငံကဆင်းရဲတဲ့နိုင်ငံကိုကူညီထောက်ပံ့တာဖြစ်တဲ့အတွက်အလူရှင်နိုင်ငံတွေညွှန်ကြားတဲ့အတိုင်းလိုက်လုပ်ကြရပါတယ်။သူများထောက်ပံ့တာကိုလက်ခံပြီးကိုထင်သလိုလုပ်လို့မရပါဘူး။ညွှန်ကြားသတ်မှတ်ထားတဲ့အတိုင်းမလုပ်ရင်နိုင်ငံကြားအကူအညီဘယ်လောက်ပေးပြီးဖွံ့ဖြိုးတိုးတက်လာမှာမဟုတ်ဘူးလို့အလူရှင်နိုင်ငံတွေကယူဆပါတယ်။ဒါကြောင့်အလူရှင်နိုင်ငံကညွှန်ကြားတဲ့အတိုင်းလိုက်လုပ်ရပြီမဲ့ဖွံ့ဖြိုးမှုမိဖက်နိုင်ငံတွေအဖြစ်သတ်မှတ်ကြပါတယ်။စွန့်ရည်ရှိမှတိုးတက်ဖွံ့ဖြိုးမှဖြစ်တယ်လို့နိုင်ငံသားအကူအညီကိုသုံးရမှလည်းစွန့်ရည်ရှိဖို့လိုတယ်ဆိုတဲ့သဘောတရားကိုအလူရှင်နိုင်ငံကကျင့်သုံးပါတယ်။နိုင်ငံသားအကူအညီကိုသုံးနိုင်အောင်မြမအမှုတန်းတွေကိုတင်တန်းပေးထားတာလည်းစွန့်ရည်မြင့်တင်တဲ့သဘောပါပဲ။ဒါပေမဲ့မြမပြည်သူနေရာမျိုးမှာတော့အလူရှင်နိုင်ငံရဲ့စံသတ်မှတ်ချက်တွေဟာအလုံးမြင့်မားနေပုံရပါတယ်။ဒါကြောင့်စီမံကိန်းအောင်မြင်မှုအတွက်အလူရှင်နိုင်ငံသတ်မှတ်တဲ့အတိုင်းစွန့်ရည်မြင့်တင်ဖို့လိုအပ်ပါတယ်။ဒါပေမဲ့တရုတ်ပြည်တဲ့ကူညီထောက်ပံ့မှုပါတော့ဒီလိုသတ်မှတ်ချက်မျိုးရှိပုံမရပါဘူး
။မြမဒီမိုကရေစီအတွင်ကူပြောင်းရေးကိုအားပေးတဲ့အနေနဲ့စွန့်ရည်မြင့်တင်ရေးဆိုတဲ့ပေတံကိုအလူရှင်နိုင်ငံကအသုံးပြုပုံနဲ့ပတ်သက်ပြီးဂျပန်နိုင်ငံကျိုတိုဆန်ဂျူတက္ကသိုလ်ပါမောက္ခပက်ထရစ်စထရက်ဖို့ဒ်က2015မှာစရန်ထုတ်ဖူးပါတယ်အကူအညီပေးတဲ့နိုင်ငံကအပေါ်စည်းယူနိုင်အောင်စွမ်းရည်မြင့်တင်ရေးကိုဦးစားပေးတယ်ဆိုတဲ့အယူအဆနဲ့ အကူအညီယူတဲ့နိုင်ငံဟာမိမိဘာသာဖွံ့ဖြိုးရေးလမ်းစဉ်ချမှတ်ပြီးအကောင့်ထဲပေါ်နိုင်အောင်စွမ်းရည်မြင့်တင်ရတယ်ဆိုတဲ့အယူအဆတွေကိုစမ်းစစ်ထားပါတယ်။2013နဲ့2014မှာမြန်မာပြည်သွားပြီးနိုင်ငံသားအကူအညီနဲ့သက်ဆိုင်သူတွေကိုတွေ့ဆုံမေးမြန်းတဲ့အပေါ်မှာအခြေခံတဲ့စာရန်ဖြစ်ပါတယ်။စွမ်းရည်ဖွံ့ဖြိုးတိုးတက်ရေးဟာရေရှည်စီမံကိန်းဖြစ်တော်မူပါဝင်သူတွေအလုံးယုံကြည်မှုအပြည့်အဝရှိဖို့လိုပါတယ်
။စွမ်းရည်ဖွံ့ဖြိုးတိုးတက်ရေးအတွက်ကမ္ဘာ့ဘဏ်ကဒေါ်လာ80မှတည်ပြီးဒေသခံဦးစီးတဲ့ဖွံ့ဖြိုးရေးစီမံကိန်းကို2013မှာစတင်အကောင့်ထည့်ပေါ်ပါတယ်။အထက်ကအမိန်ပေးပြီးစီမံကိန်းချတဲ့အလေးအကျင့်အစားစီမံကိန်းရေးဆွဲရမှာအောက်ခြေကပါဝင်လာအောင်ရွေတာဖြစ်ပါတယ်။အောက်ခြေအဖွဲ့အစည်းတွေဖြစ်တဲ့အယက်သားအသင်းအဖွဲ့တွေပါဝင်တဲ့အခန်းကဏ္ဍကျေပြန့်လာတဲ့သဘောရှိပါတယ်။ဒေသခံတွေဗန္ဒာရေးစီမံခံခွဲမှုနားလည်သဘောပေါက်အောင်ကမ္ဘာ့ဘဏ်ဝန်ထမ်းတွေကတင်နှံပေးပါတယ်ဒေသခံပြည်သူတွေလုပ်ရည်ကံရည်ရှိလာရင်မိမိဒေသဖွံ့ဖြိုးရေးစီမံကိန်းကိုမိမိတို့ဘာသာရေးဆွဲအကောင့်ထဲပို့နိုင်အောင်ကမ္ဘာ့ဘဏ်ကကူညီနေတာဖြစ်ပါတယ်ဒါပေမဲ့ဒေသန္တရအစိုးရဝန်ထမ်းတွေကဘယ်လောက်လက်ခံမယ်ဆိုတာကိုတော့မသိနိုင်သေးပါဘူ
းစွမ်းရည်ဖွံ့ဖြိုးထုတ်တဲ့ရေးအတွက် ADB အာရှဖွံ့ဖြိုးရေးဘဏ်အတက်ပညာဆိုင်ရာအကူအညီတွေပေးပါတယ်ဝန်ကြီးဌာနတွေနဲ့နိုင်ငံပိုင်လုပ်ငန်းတွေမှာစွမ်းရည်မြင့်တင်နိုင်အောင်2012ကစပြီးကူညီထောက်ပံ့ပါတယ်။တည်ယူပို့ဆောင်ရေးစွမ်းအင်စိုက်ပျိုးရေးနဲ့တဘာဝတရားစာတလုပ်ငန်းတွေမှာတင့်တော်တဲ့စီမံကိန်းရွေးချယ်ဖို့အတွက်အစိုးရဝန်ထမ်းတွေမှာအရေးအသွေးကင်းမဲ့နေတာကိုဖြေရှင်းဖို့အာရှဖွံ့ဖြိုးရေးဘဏ်ကကူညီနေတာဖြစ်ပါတယ်။တင့်တော်တဲ့စီမံကိန်းအကောင့်ထဲမဖို့နိုင်တာဟာပြုပြင်ရေးဖြစ်စဉ်ကိုနှောင့်နှေးကြံ့ကြာစေပါတယ်။အစိုးရဝန်ထမ်းတွေကိုယ်တိုင်ဘယ်လုပ်ငန်းကိုဦးစားပေးတဲ့ကြောင်းဆုံးဖြတ်နိုင်တဲ့အရည်အသွေးရှိလာဖို့ရည်ရွယ်တာဖြစ်ပါတယ်။စွမ်းရည်ဖွံ့ဖြိုးတိုးတက်လာရင်ဖွံ့ဖြိုးတိုးတက်ရေးအတွက်အကူအညီပေးမဲ့သဘောဖြစ်ပါတယ်
။ဂျပန်ကလည်းလူသွားစားရင်ဖွံ့ဖြိုးတိုးတက်ရေးအတွက်မြန်မာကျောင်းသားတွေဂျပန်ပြည်မှာပညာသင်နိုင်အောင်ကြေကြေပြန့်ပြန့်စီစဉ်ပါတယ်။ဂျပန်မှာသင်တန်းတက်သွားတဲ့အစိုးရဝန်ထမ်းဦးရေ1000လောက်ရှိပြီမဲ့သူတို့ကြောင့်မြန်မာစွမ်းရည်ဘယ်လောက်ဖွံ့ဖြိုးတယ်ဆိုတာကိုတိုင်တာဖို့ခက်ခဲပါတယ်။ဂျပန်စီကငွေချေးရင်လိုက်နိုင်ရမယ့်လုံထုံးလုံနီးနဲ့စီကန်းနီလန်းတွေကိုနားလေသဘောပေါက်စီဖို့အတွက်ဗမာအစိုးရဝန်တန်း42ဦးကို2013မှာတိုကျိုကိုခေါ်ယူပြီးနီနိုဖလေပွဲလုပ်ပြီးပါတယ်။ရွေးချက်ကတော့စီမံကိန်းကိုချောချောမောမောအကောင့်ထဲပေါ်ပြီးလိုချင်တဲ့ရက်လာပေါ်ထွက်လာနိုင်ဖို့ပဲဖြစ်ပါတယ်။လုံနိုင်ကန်နိုင်တဲ့စွမ်းရည်အလွန်နှိမ့်ချနေတာဟာမြမပြုပြင်ရေးရဲ့အခက်အခဲကြီးတစ်ခုဖြစ်နေတာကိုအလူရှင်နိုင်ငံနဲ့အဖွဲ့အစည်းတွေကနားလေကြပါတယ်စစ်တပ်ပုံစံနဲ့ဖွဲ့စည်းထားတဲ့အထက်အောက်ဆက်ဆံရေးပုံစံမှုအမိတ်နာဂန္ဓာဟာအရေးချင်းရှိတာနဲ့ပိုပြီးအရေးကြီးနေပါတယ်မိမိနဲ့တင့်တော်တဲ့စီမံကိန်းကိုနိုင်ငံခြားအကူအညီယူပြီးမိမိဘာသာအကောင့်ထဲပေါ်တာကိုအလူရှင်နိုင်ငံတွေကလိုလားပါတယ်မြန်မာအသွင်ကူးပြောင်းရေးမှာအရေးကြီးတဲ့အခန်းကပါဝင်နေတဲ့အစိုးရဝန်ထမ်းတွေရဲ့စွမ်းရည်ဖွံ့ဖြိုးရေးကိုအာရှဖွံ့ဖြိုးရေးဘဏ်ကစမ်းသပ်လုပ်ကင်နေပုံရတယ်လို့ပမောက်ကပက်ထရစ်စထရက်ဖို့ကသုံးသပ်ထားတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ
ဟိုအောင်ခင်မြန်မာရေးသုံးသပ်ချက်ကိုနားဆင်ကြကြတာဖြစ်ပါတယ်အခုဆက်ပြီးတော့ဒေါ်လာတန်စီစဉ်တင်ဆက်ထားတဲ့အမေရိကန်သုံးအင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုနားဆင်ကြအောင်ပါရှင်
ဒီတွင်ပါ English American Style ကန္တာမှာအသင်းလုံးလို့တွေရတဲ့ heart ကိုအခြေခံတဲ့ idiom အသုံးတချို့ကိုတင်ပြပေးမှာမို့ပထမဦးဆုံး
A heart throb
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက A ကတခုဒါမှမဟုတ်တူ H-E-A-R-T heart ကအသင်းလုံး T-H-R-O-B throb ကခုန်စေတာဆိုတော့စကားစကားရဲ့တဲ့ဒီပေကတော့အသင်းလုံးကိုခုန်စေတဲ့လူတူဒါမှမဟုတ်တခုခုဖြစ်ပါတယ်ဒီနေရာမှာheart throb မှာ heart နဲ့ throb ကြား hyphen ဆိုတဲ့တုံးတူကလေးခံထားပြီး nan noun အဖြစ်အသုံးပြုတဲ့အတွက်အသင်းလုံးကိုခုံစေတဲ့လူလို့ရည်ညွှန်းတာဖြစ်ပါတယ် idiom ဆိုတဲ့သဘောပိုက်ဒီဘက်ကတော့ကိုယ်ရင်ကိုခုံစေတဲ့သူကိုရည်ညွှန်းသုံးနိုင်ပြီးမြဲအများအားဖြင့်ကတော့အမျိုးသမီးအများအပြားစိတ်နှစ်သက်တဲ့အသေးစွဲဖြစ်တဲ့အယူအမူဖြစ်ကြတဲ့ယောက်ျားပီပီတတ်တာချောတဲ့နိုင်ငံတော်ရုပ်ရှင်မင်းသားအဆိုတော်အစရှိတဲ့အမှုပညာသည်တွေအကစားအကြောမော်တွေကိုရည်ညွှန်းပြောလို့ရှိပါတယ်။ဒီသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ Many women say Hollywood star Brad Pitt is a heart throb.
မြို့သမီးအများပြားက Hollywood မင်းသား Brad Pitt ဟာသူတို့အသေးစွဲဖြစ်တယ်လို့ပြောကြတယ်လို့ဒိဗေရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ Many women say Hollywood star Brad Pitt is a heart throb.
ခုဆက်လက်တင်ပြပေးမှာကတော့
A heart to heart talk.
ဖြစ်ပါတယ်ဆာလုံးပေါင်းက A ကတခုတစ်ချိန် H-E-R-T heart ကအသင်းလုံး2ကတော့ H-E-R-T heart ကအသင်းလုံး T-A-L-K talk ကစကားပြောတာဆိုတော့စကစုတစ်ခုနဲ့တည်းရဲ့ဒီဘေကတော့အသင်းလုံးတစ်ခုနဲ့တစ်ခုကြားစကားပြောတာဖြစ်ပါတယ် idiom ဆိုရယ် the white ဒီဘေကတော့လူတဦးနဲ့တဦးကြားပွင့်ပွင့်လင်းလင်းရင်ထဲမှာရှိတာကိုပြောတာဖြစ်ပါတယ်ဒီ idiom ကိုအချည်ရင်းနဲ့သာပတ်သက်တဲ့ကိစ္စရပ်တွေမဟုတ်ဘဲတမန်ကိစ္စရပ်တွေမှာလေလူနှူးကြပွင့်ပွင့်လင်းလင်းမထိတ်မချမ်းအရှိကိုအရှိတိုင်းပြောရမှာလေတုံ့နှုံတာဖြစ်ပါလေဒီသုံးနှစ်ပတ်သက်လို့ George ကပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Mary and her mother had a heart to heart talk last night to try to solve their problems
Mary နဲ့သူ့အမေတို့ကသူတို့နှူးကြရှိနေတဲ့ပြဿနာတွေကိုစူးစမ်းဖြေရှင်းမှုမနေ့ညကပွင့်ပွင့်လင်းလင်းရင်ဖွင့်ဆွေးနွေးခဲ့ကြတယ်လို့ဒီပေရပါလေ
Mary and her mother had a heart-to-heart talk last night to try to solve their problems. Wear your heart on your sleeve.
ဖြစ်ပါတယ်။ဆာလုံးပေါင်းက W-E-A-R, wear ကဝတ်တာ Y-O-U-R, your H-E-R-T, heart, your heart ကသင်ရဲ့အသင်းနှလုံး O-N, on ကအပေါ်မှာYOUR YOUR SLEEVE YOUR SLEEVE ကတင်းရဲ့အင်ဂျီလက်ဆိုတော့စကစစ်တခုနဲ့တိုက်ရိုက်ဒီဘဲကတော့ကိုယ်အသေးကိုကိုယ့်ရဲ့အင်ဂျီလက်ပေါ်မှာဝတ်ထားတာဖြစ်ပါတယ်အသေးနှလုံးဆိုတာရင်ထဲမှာစိတ်ထဲမှာခံစားရတာကိုတင်စားပြောတာဖြစ်တဲ့အတွက် idiom ဆိုရယ် the white ဒီဘဲကတော့လူတူအနေနဲ့ကိုယ်ခံစားချက်ကဘယ်လိုရှိတယ်ဆိုတာကိုကိုယ်ဘေးမှာရှိနေသူတွေကိုသိတာစီအောင်အမှုအရာနဲ့ပြတာတနည်းတော့လူတူကိုကြည့်လိုက်တာနဲ့လူတိုင်းကသူ့ဘက်လိုခံစားနေရတယ်ဆိုတာကိုသိနေတဲ့အနေအထားမျိုးကိုဆလိုတာဖြစ်ပါတယ်။ဒီအုံကိုအများအားဖြင့်အချီရေးမှနောက်ပိုးကျတဲ့လူတူအနေနဲ့သူတိတ်သဘောကျသူကဘယ်သူဖြစ်တယ်ဆိုတာကိုသူ့ကိုမြင်လိုက်တာနဲ့လူတွေကသိနေတာအယူအမှုဖြစ်နေလို့သူ့ခံစားချက်တွေကိုလူတွေကသိနေတာကိုဆလိုတာဖြစ်ပါတယ်။တခါတည်းကလည်းအချီရေးမှတမကနေ့စဉ်ဘဝမှာလေတခြားကိစ္စနဲ့ပတ်သက်လို့လေဟန်အမူအရာခံစားမှုတွေဟာကြည့်လိုက်တာနဲ့သိနိုင်တဲ့လူတွေလည်းရှိတတ်ပါတယ်။ဝင်တာဝင်နေတဲ့ကိစ္စရပ်တွေနဲ့ပတ်သက်လို့အိန္ဒိယမဆဲနိုင်ပေကို့အမူအရာနဲ့ပြတ်တဲ့လူတွေလည်းရှိတာဖြစ်ပါတယ်။ပြွေမှုလင်းလင်းပဲအတွင်းစိတ်ကိုအလွယ်တကူနဲ့သိနိုင်တဲ့လူမျိုးလို့လည်းဆိုရမှာပါ။ဒီလိုအခြေအနေမျိုးမှာ wear your heart on your sleeve လို့သုံးနှုတ်နိုင်ပါတယ်။ဥမာကိုလေ့လာကြည့်ကြရအောင်ပါ။
Joe wears his heart on his sleeve. All his friends know he's in love with Jane.
Joe ကသူ့ရင်ထဲမှာခံစားချက်ကိုလူတွေကသူ့ကိုကြည့်လိုက်တာနဲ့သိကြတယ်။သူက Jane ကိုချိတ်နှစ်သက်တယ်ဆိုတာကိုအလုံးသိနေကြတယ်လေလို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ Joe wears his heart on his sleeve.All his friends know he's in love with Jane.
Didrimba, English American Sagandama, heart go chikambi timpya gere idiom atongwi ga ro.
A heart throb, a heart to heart talk, wear your heart on your sleeve.
Lu phit ja ba de, naw didrimba kulo chei myo ma le, naw tha idiom atongwi go selet timpya pi u ma mo, saung myo na sin ja ba shin.
ထလလာတန်စီစဉ်တင်ဆက်ထားတဲ့ American 3 English သတင်းကစာစီစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။မကြခင်မှာတော့ရှမ်းပြည်နယ်စပ်မှာမွေးရေးဆေးဝါးဖမ်းပြီးတဲ့သတင်းကိုလည်းနားဆင်ကြဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00နာရီအစီအစဉ်ပြီးပြီးချင်းည10:00နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနဲ့ခင်ဗျာတော်တာရှင်များရှင်2019ခုနှစ်မတ်လ10ရက်တည်တင်းတွင်နေမနက်ခင်းအတွက် VOE မြန်မာပိုင်းရဲ့ထုတ်လင်းချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်အခုဆက်ပြီးတော့ 9T line to meter 2432 နဲ့40အပြင် line meter 190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့စနေနေ့ညမှာဆွေးနွေးသွားတဲ့ dial line အစီအစဉ်ကိုနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့ရှမ်းပြည်နယ်စပ်မှာမူရီဆေးဝါးရဲ့ဖမ်းမိတဲ့တည်တင်းကိုတင်ဆက်ပေးကြပါတယ်ရှမ်းပြည်နယ်တောင်ပိုင်းတိုက်ချီလေးမြို့မှာမတ်လ10ရက်နေ့နဲ့10ရက်နေ့တွေမှာချက်သိမ်းပေါင်း16,000 ကျော်တန်ဖိုးရှိတဲ့စိတ်ကြွစေအလုံးရေပေါင်း5,000ကျော်တဲ့အတူမွေးဆေးဝါးနဲ့ဆက်ဆက်တဲ့ပစ္စည်းတွေကိုဖမ်းမိခဲ့တဲ့အကြောင်းကိုမြန်မာနိုင်ငံမွေးဆေးဝါးတိုက်ဖြတ်နှိမ်နင်းရေးရဲတပ်ဖွဲ့ကပြောပါတယ်ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မေးမာကသတင်းပေးပို့ထားပါတယ်ရှင
်ရှမ်းပြည်နယ်မွေးဆေးဝါးတားဆီးနှိမ်နင်းရေးရဲတပ်ဖွဲ့နဲ့အတူပူးပေါင်းတပ်ဖွဲ့ဝင်တွေဟာမတ်လ10ရက်နေ့နဲ့မတ်လ10ရက်နေ့တွေမှာတာချီလိမ့်မြို့မဲခေါင်ရက်ကွက်မြို့ပတ်လန်းကအောင်မင်္ဂလာတိုက်တန်းနေနဲ့တန်ဆိုင်ရက်ကွက်တွေကိုဝင်ရောက်ရှာဖွေခဲ့ရမှာစိတ်ကြွစေးပေါင်းသိန်းနဲ့ချီပြီးဖမ်းဆီးမိခဲ့တယ်လို့စိတ်ကြွစေးပြားထုတ်လုပ်မဲ့ဆေးအမှုန့်များစိတ်ကြွစေးထုတ်လုပ်တဲ့ဆက်တွေနဲ့တခြားမူရစေးဝါနဲ့ဆက်ဆက်ပစ္စည်းတွေကိုပါဖမ်းဆီးမိခဲ့တာပါတာချီလေးခြေဆိုင်မူရစေးဝါနှိမ့်နှင်းတိုက်ဖြတ်ရေးရဲတပ်ဖွဲ့စု30ကရဲဝန်ထမ်းတို့ကဖမ်းဆီးမိတဲ့မူရစေးဝါရဲ့နဲ့ပတ်သက်လို့ခုလိုပြောပါတယ
်လက်ထက်ဆေးအနေကဆိုတော့4,800 အပြားနဲ့4,800ကျောဆက်ပြီးအမောင်းကြတော့သူ70ကီလိုသူကရေခဲကနှစ်သက်မှ2ကီလိုသူကအဲ့ဒီဥစ္စာကဒီပြည်နိုင်ခုနှစ်လုံးထဲမှာကကျွန်တော်တို့အဲ့ဒီဆေးပြားတွေရေပြည်နေရောဆက်ပြီးအမုံနေရယ်ပြီးရောကျွန်တော်တို့ဒီဆေးပြားရိုက်တဲ့နေရာမှာသုံးတဲ့မိုးတွေပေါ့နော်အဲ့ဒါရေပြီးရင်ရေခဲရေ ice ကေနော်အဲ့ဒါတွေပဲခဏကတချို့ဆိုင်ကျတော့ဒီဟိုဒိတ်ကြနေဥစ္စာအမုံနေပေါ့နော်ဒီဘောင်အကောင်းနဲ့ဆေးပြားယူတဲ့က4,800ပဲဆေးရ6,500ညစုစုပေါင်းတော့အကုန်လုံးပေးမောင်း1,000ကျော်15,650ပေါ့စုပေါင်းကာလတန်ပေါ့အကုန်လုံးကျွန်တော်တို့ဒီရောဒီရောဆက်ပြီးအမောင်းနေတော့စုစုပေါင်းဒီရေကရောအကုန်လုံးစုစုပေါင်းပေါ့နော်ဟုတ်တယ်ပြည်နိုင်ခွန်လုံးတော့မပြီးရင်စုရအဖရင်းစေးပြားစုရစေးပြားက32ကီကျော်လဲပါသေးရဲ့အကုန်လုံးပေါ့နော်အဲနောက်ထပ်ဆက်မြည်ဆိုတော့အနန္တ10,000စုစုပေါင်းလဲ10,000 ပေါ့
2019ခုနှစ်အတွင်းရှမ်းပြည်နယ်တောင်ပိုင်းမှာတော့စိတ်ကြွစည်းပေါင်း6တန်းကျော်ကိုဖေဖော်ဝါရီလအတွင်းမှာပထမအဆုံးအကြိမ်ဖြစ်ဖမ်းဆီးမိခဲ့တာပါ။တောင်ကြီးမြို့ခြေဆိုင်မူရစ်တပ်ဖွဲ့စု25နဲ့ပူးပေါင်းတပ်ဖွဲ့ဝင်တွေကသတင်းအရရှာဖွေဖမ်းဆီးခဲ့ရတာကနေကားနဲ့တယ်ဆောင်လာတဲ့စိတ်ကြွစည်းတွေကိုဖမ်းဆီးမိခဲ့ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်လေးရှိတဲ့အစိုးရခန်းစာအရမြန်မာနိုင်ငံဟာကမ္ဘာပေါ်မှာဘိန်းထုတ်လုပ်မှုဒုတိယအများဆုံးနိုင်ငံဖြစ်နေစေဖြစ်ပြီးမူရစ်ဈေးဝါးတွေကိုထိထိရောက်ရောက်တိုက်ဖျက်ဖို့ပြက်ကွက်ခဲ့တယ်ဆိုပြီးဖော်ပြထားပါတယ်မြန်မာအနာဘိုင်နေဘက်ကတော့ဘူးရီစေဝါတိုက်ဖြစ်ရေးတွေမှာနိုင်ငံတကာနဲ့တက်နိုင်သမျှပူးပေါင်းဆောင်ရွက်နေပါတယ်ဆိုပြီးတုံ့ပြန်ထားပါတယ်ပြီးခဲ့တဲ့နှစ်တွေနဲ့ဒီနှစ်ပိုင်းတွေအတွင်းမှာတော့မြန်မာနိုင်ငံတဝန်းလုံးမှာဘူးရီစေဝါစိတ်ကြစီပြားအလုံးရေပေါင်းတန်းနဲ့ချီပြီးဖမ်းဆီးမိခဲ့တာတွေလည်းရှိနေပါတယ်ရှင
်မင်းမှသတင်းပေးပို့ထားတာပါခုတစ်ခါမှာတော့အစီအစဉ်ထုတ်လို့ရမှုမဆုမှုနဲ့ကိုအောင်လွင်ဦးတို့တင်ဆက်ထားတဲ့ဇနီးနေ့ညဓာတ်ရေးလိုင်းအစီအစဉ်မှာဖာရီဆွေးနွေးခဲ့ကြတဲ့ဆိုတာကိုနားဆင်ကြအောင်ပါရှင်
တော်ရရှိမြတ်ခင်ဗျာမြမဆူရကဒီ27ရာစုပင်လုံးညီလာခံဒုတိယအကြိမ်ကျင်းပဖို့စီစဉ်နေတဲ့အချိန်မှာပဲစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တိုက်ပွဲတွေကြားမှာတိုက်ပွဲတွေပြန်ဖြစ်နေတာကြောင့်ငြင်းငြင်းဆွေးနွေးမဲ့စီစဉ်တွေကိုဘယ်လောက်ထိရိုက်ခတ်လာနိုင်တယ်လဲ27ရာစုပင်လုံးညီလာခံကရောဘာတွေများမျှော်လင့်နိုင်မလဲဆိုတာကိုကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်အခုကတော့ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းကျွန်တော်လီလိုင်းမော်ရောက်နေပါပြီဆိုတော့ဒီအခုနောက်ဆုံးဆိုရင်လည်းဒီကိုကန်ဒေသမှာကျွန်တော်တိုက်ပွဲတွေဖြစ်နေပါတယ်ပြီးခဲ့တဲ့နိုဝင်ဘာလကလည်းမြောက်ပိုင်းမာမေးလေးဘွဲကနေဆက်ကိတ်တွေကိုဝင်တိုက်တာတွေရှိပါတယ်ဆိုတော့တိုင်းရင်းသားဒေသတွေမှာစစ်တပ်ကထိုးစစ်တွေကိုတုံ့ပြန်ပြီးတိုက်တာဆိုပြီးတော့ဒီတိုင်းရင်းသားအဖွဲ့တွေကပြောပါတယ်တစ်ချိန်တည်းမှာပဲနယ်မြေရှင်းလေးအကြောင်းပြချက်နဲ့ပဲဖြစ်ဖြစ်တခြားအကြောင်းကြောင်းပဲဖြစ်ဖြစ်စစ်တပ်ကနေပြီးတော့ဒီတိုင်းရင်းသားဒေသတွေမှာတိုက်နေရတယ်လည်းရှိပါတယ်ဆိုတော့ငင်းငယ်ညီလာခံလည်းလှုပ်ဖို့ရှိတယ်အကျိုးဆိုးနေတာလည်းရှိနေတဲ့အချိန်မျိုးမှာတိုက်ပွဲတွေဖြစ်နေရတာဘာကြောင့်များလဲဆိုကျွန်တော်ပထမဆုံးတော့ဒီပို့အမျိုးသားလူမျိုးရေးအဖွဲ့ PNL ကဥက္ကဋ္ဌဦးခွန်မြင့်ထွန်းရဲ့သဘောထားကိုကြားချင်ပါတယ်ခင်ဗျာ
ကျွန်တော်တို့ကတော့ဒီအခု27ရာစုပင်လုံးညီလာခံကာလမှာတိုက်ပွဲတွေအရှိန်မြင့်လာတယ်ဆိုတော့အခြေအနေအနေထားနဲ့ပတ်သက်ရင်တော့ဒီညီလာခံကျင်းပရေးကိစ္စရပ်များနဲ့ပတ်သက်ရင်တော့
တချို့ကတော့ဓာတ်ရိုက်သက်ဆိုင်တယ်တချို့ကတော့သွေဝိုက်ပြီးတော့ပဲသက်ဆိုင်တယ်လို့ဒီလိုပြောရမှာဖြစ်ပါတယ်ဒီ20ရာစုပင်လုံညီလာခံကိုကျင်းပတဲ့အခါမှာကျွန်တော်တို့ NCA ကိုပြဋ္ဌာန်းချက်အရဒီ20ရာစုပင်လုံညီလာခံကိုကျင်းပကြတာဖြစ်ပါတယ်ဒီပထမအကြိမ်ကျင်းပခဲ့တဲ့20ရာစုပင်လုံညီလာခံကတော့ကျွန်တော်လက်မှတ်ထိုးတဲ့လူရောမထိုးတဲ့သူရောဒီဇိုင်းမျိုးလုံးမှာရှိတဲ့ကျွန်တော်တို့အားလုံးရဲ့အုံနာရှိကိုအနေနဲ့အလုံးပိုင်ဆိုင်မှုအနေနဲ့20ရာစုပင်လုံညီလာခံကိုကျွန်တော်တို့ပူးတွဲပြီးတော့မှကျင်းပခဲ့ပါတယ်အစိုးရရောလွှတ်တော်တပ်မတော်ရောအခုကျွန်တော်တို့တိုက်နေတဲ့လူတွေရောလက်မှတ်မထိုးသေးတဲ့လူတွေရောကျွန်တော်လက်မှတ်ထိုးတဲ့လူတွေရောအားလုံးကပူးတွဲပြီးကျင်းပခဲ့တာဖြစ်ပါတယ်။ဒါကြောင့်မို့အခုလက်ရှိသွားမဲ့အခင်းကျင်းမှာတော့20ရာစုပင်လုံညီလာခံကနဲ့ NCA လမ်းကြောင်းကပဲကျွန်တော်ငြိမ်းချမ်းရေးအတွက်ကိုပို့ပြီးတော့အထောက်အကူဖြစ်မှာဖြစ်ပါတယ်။အခုကျွန်တော်တို့ဒီတောင်စုထူထောင်တဲ့အခါမှာတိုက်ပွဲတွေနဲ့ထူထောင်လို့မရပါဘူးကျွန်တော်ဆွေးနွေးပွဲတွေနဲ့ပဲထူထောင်အောင်မှာဖြစ်ပါတယ်။အဲတော့ကျွန်တော်တို့အနေနဲ့ကတော့ဒီသက်ဆိုင်ရာအင်အားစုတွေအားလုံးကိုကျွန်တော်တိုက်တွန်းချင်တာကတော့ထိပ်သီးကောင်းဆောင်တွေအကြားမှာဒါပုံမှန်လေးလေးဆွေးနွေးပါမူဝါဒတွေ policy တွေကိုပဲညှိနှိုင်းရုံမကဘဲနဲ့မိမိတို့ရဲ့သက်ဆိုင်ရာစိုးရိမ်မှုတွေကြိုးစည်းပွားတွေလည်းတိုက်ရိုက်ဖြေရှင်းပြီးညှိနှိုင်းကြတာကတော့ပိုပြီးကောင်းမယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီဆီယမဟိုတရုတ်နိုင်ငံမှာခြေဆိုင်တဲ့ဒီနိုင်ငံကြီးကဲကဲဒေါက်တာလက်ကျော်စိုးရဲ့သဘောထားကိုလည်းကြားချင်ပါတယ်ဆီယမဆိုတော့အခုဒီလက်ရှိတိုက်ပွဲတွေနဲ့ပတ်သက်လို့တချို့ကစဉ်းစားချက်တွေရှိပါတယ်ဒါကဒီဆွေးနွေးပွဲတွေမှာသူတို့ရဲ့အခမ်းကဏ္ဍကိုပို့ပြီးအတိအမှတ်ပြုလာအောင်သူတို့ဟိုနောက်ဆုံးပြောမယ်ဆိုရင်တော့ဆွေးနွေးရကလိုချင်တာရအောင်စီးရီးရဖိအားပေးတာမျိုးဖြစ်နိုင်တယ်ဆိုပြီးစဉ်းစားချက်တွေလည်းရှိပါတယ်ဆီယမသဘောထားအောင်ဘယ်လိုရှိပါသလဲခင်ဗျ
အခုရင်ဆိုင်ပြီးတိုက်ပွဲဖြစ်နေတဲ့ဘက်နှစ်ဖက်ကိုကြည့်ရင်เนาะဟိုဘဘတမရောဘက်ကလည်း तू อ่ะအစိုးရအစစ်စစ်မှာအပြုတ်တိုက်ရေးလမ်းစဉ်ဆိုတဲ့ဟာတူရဲဝင်နေတာပါထို့အတူရဲ့လက်နဲ့ကင်ပြီးတော့เนาะတော်လှန်ရေးလုပ်နေတဲ့အဖွဲ့အစည်းတွေလူမျိုးစုအဖွဲ့အစည်းတွေကလည်းလက်နဲ့အင်အားရှိမှလက်နဲ့အင်အားပြနိုင်မှပြောရေးဆိုခွင့်ရှိတယ်ဆိုတဲ့အတွေးပေါ်ကစိတ်ဝင်နေတာပါဒါတွေကိုကျမတို့ချက်ချင်းကြီးပြောင်းလို့ဖို့ဆိုတာမဖြစ်နိုင်ပါဘူး။နောက်တစ်ဖက်နဲ့တမဲ့ယုံကြည်မှုကလည်းမရှိနိုင်ပါဘူး။ဒါကြောင့်မလို့ဒီလိုပဲဒီငင်းညာရေးဖြစ်စဉ်ကာလကြီးမှာတစ်ခါတစ်ခါထတိုက်လိုက်ပြီးတော့ဆွေးနွေးပွဲကိုပြန်ရောက်လိုက်ထတိုက်လိုက်ပြန်ပြီးတော့ဆွေးနွေးပွဲဖြစ်လိုက်ဒါတောက်လျှောက်ဖြစ်နေမယ်ထင်ပါတယ်။အဲ့တော့ဒေါ်စုပြောတဲ့စကားကိုဥခုခုဥရပြောတဲ့စကားကိုတခုရှိပါတယ်ငင်းရန်ရေးမရသေးတော့မှငင်းရန်ရေးလမ်းပေါ်ဆောင်နိုင်မယ်เนาะငင်းရန်ရေးပေါ်ဆောင်နိုင်မယ်လမ်းကိုစတင်တွေ့ရှိအောင်ရှာကြမယ်ဆိုတာဒါပိုလက်တွေ့ကြပါတယ်အဲ့တော့ဒီလိုရှာတဲ့ဖြစ်စဉ်အတော်အတွက်မှာအတက်အကျတွေရှိနိုင်ပါတယ်ဒီလိုပဲတိုက်ပွဲတွေပြန်ပေါ်လိုက်ရက်လိုက်အကန့်အသတ်နဲ့စစ်ပွဲတွေပေါ့ဗျာဒါတွေကတော့ရှိနိုင်ပါတယ်လို့ကျွန်မထင်ပါတယ်
โอเคเจซุบครับเนี่ยကျွန်တော်တို့ဒီမှာကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုဒီ Facebook တွေ email တွေနဲ့ပို့ပို့ထားတဲ့လူတွေလည်းရှိပါတယ်ဒီထဲမှာစာတစောင်ကိုကျွန်တော်ဖော်ပြပေးခြင်းပါတယ်သူကတော့လင်းလင်းဆိုတဲ့ account ပါရှင်မှာသူကတော့လက်နက်ကန်နေအနေဖြင့်အမေစုနဲ့ NLD ဆိုရဖော်ဆောင်နေတဲ့ NCA ငင်းငယ်စာရုပ်ကိုလက်မှတ်ထိုးစေခြင်းပါတယ်သုံးဝင်ဆိုင်ဆိုရတဲ့ NCA ဆိုတာစစ်တပ်နဲ့လက်နက်ကန်နှစ်ပွင့်သာအဓိကဆွေးနွေးရမှာပါတဲ့ NLD ဆိုရကတော့ပေါင်းကူပေးမဲ့တရားဖြစ်တာလုပ်ပေးနိုင်မှာပါလက်တလောတိုက်ခိုက်မှုတွေကတော့ NCA ကိုရွေချက်ရှိရှိနှောက်ယှက်တယ်လို့မြင်ပါတယ်လို့သူကရေးထားပါတယ်ခင်ဗျအခုကျွန်တော်နောက်တစ်ယောက်ကိုလည်းဟိုဆွေးနွေးဖို့ဖိတ်ခေါ်ချင်ပါတယ်။သူကတော့ဒီကချင်းခရီးရန်နှစ်ချင်းဖွဲ့ချုပ်ရဲ့ထွေရင်မှုဟိုဒေါက်တာဟိုကလပ်ဆန်ဆောမှာဒေါက်တာဆမ်ဆန်သဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်ကတော့ကျွန်တော်ဒီအခုဒီစစ်ဒုက္ခခံစားနေရတဲ့လူထုအနေနဲ့ NCA နဲ့မြစ်တီရဆွပင်လူညီလာခံကဟိုကျွန်တော်အနေနဲ့တော့ဒီ NCA ကိုအကြောင်းပြုပေးမယ်လက်သက်ရာစုပင်လုံညီလာခံကိုဥတီတော်ပြီးမှဆွေးနွေးမယ်ဆိုရင်ဒီတိုက်ခိုက်ရေးဒီအထူးစစ်ကရပ်တော့နိုင်ပါလေတို့မို့လို့ရှင်တော့ဒီ NCA ကိုပဲအားပြုနေမယ်ဆိုရင်တော့လက်သက်ရာစုပင်လုံဒီညီလာခံကတော့ကျွန်တော်တို့နည်းနည်းအလောင်းဝေးမယ်လို့ကျွန်တော်တို့မြင်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကဒီမှာဟိုခံစားနေရတဲ့ PDD သူတွေဆိုတော့ NCA ကိုကျွန်တော်တို့ကယုံကြည်မှုကဟိုအားနည်းနေပါလေဆိုတော့ကျွန်တော်တို့ဒီလိုအနေနဲ့အရင်နဲ့ကျွန်တော်တင်ပြချင်ပါတယ်
โอเคကျေးဇူးပါခင်ဗျဟိုတခုရှိတာဒီဥခုမြင့်ထွန်းရေတခြားမို့ဒီ NCA ပြည်မြတ်သေးတဲ့ဒီ UNFC ကိုယ်စားလှယ်ဖွဲ့နဲ့အစိုးရကိုယ်စားလှယ်မကြားသေးခင်တော့ပဲဟိုတွေ့ပါတယ်ဆိုတော့ဒီလိုတွေ့တဲ့အချိန်မှာမူအားဖြင့်သဘောတူညီချက်တွေရတယ်ဆိုတဲ့တင်းနေလဲကြားပါတယ်ဆိုတော့ဒီလိုမူအားဖြင့်သဘောတူတယ်ဆိုတာတကယ်ပဲရှေ့ကိုခိုင်ခိုင်မာသဘောတူညီချက်ရလာနိုင်တဲ့ခြေလှမ်းတစ်ခုလို့ဆိုနိုင်လားခင်ဗျ
ကျွန်တော်ကတော့ကျွန်တော်တို့တွေးဆဆွေးနွေးမှုတလောက်ကတော့ဒါဟာဒီအမတန်ကိုအလားအလာကောင်းတဲ့ဟိုသဘောတူညီချက်တရားလို့ပြောရမှာဖြစ်ပါတယ်ဒါမူအားဖြင့်သဘောတူတယ်လို့ဒါပြော DPN အနေနဲ့ ပြောခဲ့တာကတော့ကျွန်တော်အမြင်မှာတော့ဒါလက်ခံဖို့ဆိုလို့ရှိရင်တော့အားလုံးဆုံးဖြတ်ချက်နဲ့လက်ခံရတာမျိုးလောက်အောင်မှာဖြစ်တဲ့အတူတူချက်ကိုတော့ဒါတပ်ပေါင်းစုမှာပြန်ပြီးယူအားမှာဖြစ်တဲ့အတွက်ကြောင့်မို့လို့ဒါမူအားဖြင့်သဘောတူခဲ့တာဖြစ်ပြီးတော့မှလာမယ့်ဒီ UFC ဝေးလို့မှာတော့ဒီအချက်ပေါ်မှာတို့အတူပြုနိုင်လိမ့်မယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ်အထူးအဖြစ်တော့ကျွန်တော်တို့ဒီ NCA ကိုကျွန်တော်တို့လက်မှတ်ရေးထိုးတဲ့ဖြစ်စဉ်တစ်လျှောက်မှာအခုတိုက်ပွဲဝင်တိုက်ပွဲဖြစ်နေကြတဲ့လူတွေရောဒီလက်မှတ်ထိုးထားတဲ့လူတွေရောမထိုးတဲ့လူတွေတော့မှာကကျွန်တော်တို့ဒါ UWSA ဝါအဖွဲ့ရဲ့နောက်ကကျွန်တော်မိုင်းလာအဖွဲ့ရဲ့နာဂအဖွဲ့ရဲ့အဖွဲ့သုံးဖွဲ့ကလွဲရင်ကျွန်တဲ့ဒီတိုင်းနာလက်နက်ကန်အင်အားစုတွေအားလုံးကဒီ NCA ရေးဆွဲဖြစ်စဉ်မှာပါဝင်ခဲ့ကြတာဖြစ်ပါတယ်ကျွန်တော်တို့အားလုံးကဒီ NCA လက်မှတ်မရေးထိုးခင်မှာအခု KIO တို့အဲ့ကျွန်တော် SSPB တို့မွန်ပြည်သစ်တို့ KMPP တို့အပါဝင်ပေါ့လေအဲ့ကျွန်တော်တို့ဒီအားလုံးကနေပြီးတော့ဒီ NCA ကိုအတူတကွအတည်ပြုခဲ့ကြတာဖြစ်ပါတယ်။ဒါကြောင့်ဒီ NCA ပေါ်မှာလည်းကျွန်တော်တို့အတူတကွတောင်းဝန်ခံကြဖို့တောင်းဝန်ယူကြဖို့လည်းရှိပါတယ်။ဒါကြောင့်မို့လို့ NCA လမ်းကြောင်းမှာဆွေးနွေးတဲ့ဖြစ်စဉ်ဖြစ်တဲ့အတွက်ကြောင့်မို့လို့ဒီလိုမူအားဖြင့်သဘောတူညီချက်ရရှိတာတွေကကျွန်တော်လာမဲ့ဒီငြိမ်းချမ်းဖြစ်စဉ်တက်ကိုအများကြီးအထောက်ပံ့ဖြစ်လိမ့်မယ်လို့ကျွန်တော်အဲ့လိုမြင်ပါတယ
်။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်တို့ဒီမှာဆွေးနွေးကိုကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုယ်ရဲ့နောက်တစ်ယောက်ကိုလည်းအလှည့်ပေးခြင်းပါတယ်ဦးလာမြင့်ပါတရရမျိုးကဦးလာမြင့်ဦးလာမြင့်ရဲ့သဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကတော့ဒီသာမန်လေးလာတဲ့ဒီလူတယောက်အနေနဲ့ကျွန်တော်နှစ်ချက်ဆွေးနွေးလိုရတယ်တစ်ချက်ကတော့ကျွန်တော်ဟိုသိကျင်တာပေါ့နော်အခုထဲထဲဝင်ဝင်ပါဝင်ပြီးတော့ညီညာရေးလုပ်ငန်းလုပ်နေတဲ့ပုံကိုယ်များအနေနဲ့ကျွန်တော်သိကျင်တာကတော့အခုဒီအပြစ်ခံရစေလက်မှတ်ထိုးပြီးသားအဖွဲ့ရှိတယ်လို့မြောက်ပိုင်းမှာမိတ်ကလက်မှတ်မထိုးသေးဘူးပေါ့နော်အဲ့တော့ဒီထိုးပြီးသားအဖွဲ့နဲ့မထိုးရသေးတဲ့အဖွဲ့ဘာကြောင့်မထိုးတုံးဆိုတာတာမန်ပြည်သူတွေကျွန်တော်လည်းသိကိုယ်ကိုယ်ပြရမသိလို့အဲ့ဒါလေးတစ်ချက်နောက်ပြီးကြတော့ရှင်းပေးစေချင်ဟိုနောက်တစ်ချက်ကတော့ကျွန်တော်ကအပြစ်ခံရစေရပြီပေါ့နော်ရပြီဆိုတာတစ်ဖက်နဲ့တစ်ဖက်သဘောတူညီချက်ရပြီဆိုပြီးတဲ့နောက်ပိုင်းမှာဟိုအောက်ကအစိတ်ပိုင်းတွေကတစ်ခါတစ်ခါမှပြန်ပြီးတော့တိုက်ပွဲတွေဖြစ်ကြတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်က1963 online council နဲ့အဲဒီတုန်းကဒီတဘုံဖွဲ့စည်းရင်နဲ့ဆွေးနွေးတဲ့ဆွေးနွေးပွဲကလူတို့အန်ဒီကွန်မြူနတီပါတီကဒီအဖြစ်ခရစေးရေးနဲ့ပတ်သက်ပြီးတော့ဟိုစောင့်ထိန်နေတဲ့မူတချို့ကိုကျွန်တော်နည်းနည်းတင်ပြပြီအဲ့ဒါဘာလို့ဆိုတော့ဒီနှစ်ဖက်ပေါ့နော်နှစ်ဖက်ကအဖြစ်ခရစေးရေးပြင်ညာပြီးအဲပြင်ညာပြီးမှအောက်ကအစိပ်ပိုင်းတစ်ခုကအခြားအစိပ်ပိုင်းတစ်ခုကိုသွားပြီးတော့တိုက်တဲ့ကျင်းဒီဖြစ်တတ်ပါတယ်။အဲ့လိုဖြစ်လို့ရှိရင်နဲ့အတိုက်ခံရတဲ့စိတ်ပိုင်းကမိမိကိုကာကွယ်ပြီးတော့ပြန်ပြီးတော့ထိုးစစ်မဆင်မင်းနဲ့သူကထုတ်ပြီးသွားပါ။အဲ့လိုသူပြန်ပြူပါတယ်။နောက်တစ်ခုကတကယ်လို့အတိုက်ခံရတဲ့စိတ်ပိုင်းကကတုံးနဲ့ဖြစ်အံကတုံးနဲ့ပေါ့လေ။အဲ့လိုဖြစ်နေရင်လည်းပဲခုနကလိုပဲမိမိကိုကာကွယ်ပြီးမှတစ်ဖက်ကိုဖြောင်းမြပြီးတော့စီးယုံပါ။ဟုတ်လားဘာလို့လဲဆိုတော့တို့ဖြစ်ဆိုင်ရလောက်ထားတယ်။အဲ့တော့မင်းတို့ဒီလိုမတိုက်နဲ့ဆိုပြီးတော့အဲ့လိုလုပ်ပါလို့သူပြောတာရှိပါတယ်အဲ့တော့ဒီလိုဟာတွေလုပ်နိုင်မှုဆိုတဲ့ဥစ္စာကျွန်တော်တို့ဒီအပေါင်းအားလုံးနဲ့ပေါင်းရင်လည်းပဲပူပြီးအင်အားကြီးတဲ့လက်ရှိဒီသေးသွားရဲ့တက်မတော်မှာလာဒီလိုသိခံပြီးတော့ထောင်မြစိတ်ချစွာနဲ့လုပ်နိုင်တဲ့အစွမ်းရှိပါတယ်အဲ့တော့ဒီတက်မတော်ဘက်ကဒီသေးသွားဘက်ကအဲ့လိုများကျွန်တော်တို့ပြစ်ခတ်ရစေကိုစိတ်ချစွာနဲ့လုပ်ပေးနိုင်ရင်တော့အကျိုးများထူးမလားပေါ့နော်အဲ့ဒါလေးကျွန်တော်တင်ပြလို
ပါဟုတ်ကဲ့ကျေးဇူးပါအခုဦးလာမြင့်ပြောတဲ့ထက်မှာမိကောင်ကနှစ်ပိုင်းရှိဆိုတော့ဒီပိုင်းတော့ကျွန်တော်ဦးခွန်မြင့်ထွန်းကိုဖြည့်စေခြင်းနဲ့ဒီပိုင်းတော့ဟိုဆရာမဒေါက်တာလက်ကျော်စောင်းကိုဖြည့်စေခြင်းပါတယ်ပထမဒီပိုင်းမှာတော့ဒီ NCA မထိုးကြတဲ့ဖွဲ့တွေကဘာရောက်မထိုးနိုင်ဖြစ်နေရတာလဲဆိုတော့မိကောင်ပါဆိုတော့ဦးခွန်မြင့်ထွန်းတော့လက်မှတ်ထိုးထားတဲ့ပုံကိုယ်တွေပါဆိုတော့မထိုးကြသေးတဲ့ဖွဲ့တွေကဘာရောက်မထိုးနိုင်ကြလဲသူမိကောင်ဦးခွန်မြင့်ထွန်းပဲဖြည့်ပေးစေခြင်းပါတယ်
ဒါကျွန်တော်တို့ကတော့ NCA ကိုကတော့အခုအားလုံးကျွန်တော်တို့အတူတကွဒါအတည်ပြုခဲ့ကြပါတယ်အတည်ပြုပြီးတော့လက်မှတ်ထိုးရေးမထိုးရေးကိုစဉ်းစားကြတဲ့အခါမှာကတော့ကျွန်တော်တို့ NCA ကိုဘယ်လိုပဲဖြစ်ဖြစ်လက်မှတ်ထိုးမယ်ဆိုရက်အယူဆနဲ့ယက်တည်တဲ့လူရှိသလိုအဲ့ဒီကာလမှာတော့မိမိတို့ရဲ့အဖွဲ့အစည်းအခြေအနေများအရဒါ NCA ကိုတော့ဒါနောက်ဆိုကလက်ထက်လူချာမှထိုးရင်ပိုကောင်းမယ်လို့မြင်တဲ့အမြင်အယူဆနဲ့ဒါယက်တည်တဲ့လူတွေလည်းရှိပါတယ်နောက်တချို့ဒီကြတော့ဘလို့ရဲ့ဖြစ်ဖြစ်အားလုံးတူတူဆုံးဖြတ်ချက်ရတဲ့ပုံမှာမူတည်ပြီးတော့မှဒါကျွန်တော်တို့ကထိုးရင်လည်းတူတူထိုးကြမယ်မထိုးရင်လည်းတူတူမထိုးဆိုတဲ့အမြင်ယူဆအဲ့လိုယက်တီမှုတွေအတိအသင့်ရှိခဲ့ပါတယ်နောက်ဆုံးမှာတော့ကျွန်တော်တို့ကအားလုံးအတူတူကယက်တီနဲ့တူတူထိုးမယ်ဒါမှမဟုတ်မထိုးအတူတူကယက်တီတဲ့အခြေအနေမရောက်ဘဲနဲ့ကျွန်တော်တခွဲချင်းစီရဲ့သဘောထားတွေကိုစီဝေးမှာတောင်းခံခဲ့ကြပါတယ်အဲ့လိုတခွဲချင်းစီရဲ့သဘောထားတွေတောင်းခံတဲ့အခါကျတော့ကျွန်တော်တို့ကစုပေါင်းပြီးတော့မှ ရင်ဆိုင်နိုင်တဲ့အခြေအနေမျိုးစုပေါင်းဆုံးဖြတ်နိုင်တဲ့အခြေအနေမျိုးမရောက်တဲ့အခါမှာမိမိတို့တခွဲချင်းစီရဲ့အခြေအနေအနေထားများနဲ့ဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။အဲကျွန်တော်တို့ပို့မျိုးသားလူမျိုးအဖွဲ့ချုပ်လူအနေနဲ့ဆိုရင်လည်းပဲဒါကျွန်တော်တို့ကစုပေါင်းပြီးတော့မှဆုံးဖြတ်ကြမယ်စုပေါင်းပြီးတော့မှတာဝန်ယူကြမယ်ထိုးရင်လည်းတူတူထိုးမယ်မထိုးရင်လည်းမထိုးဘူးဆိုတဲ့အခြေအနေနဲ့ကျွန်တော်ယက်တည်ခဲ့တာဖြစ်ပါတယ်။အဲဒါမဲ့လို့အဲ့ဒီညီလာခံမှာတော့ကျွန်တော်အဲ့ဒီလိုစုပေါင်းပြီးဆုံးဖြတ်နိုင်တဲ့အခြေအနေမရောက်ရောက်မသွားတဲ့အခါမှာမိမိတို့ရဲ့တခွဲချင်းသဘောထားတွေနဲ့တခွဲချင်းကျွန်တော်တို့ရင်ဆိုင်ရတဲ့ပုံမှာဒီ NCA ကိုထိုးတဲ့လူကထိုးမထိုးတဲ့လူကမထိုးဖြစ်ခဲ့တာဖြစ်ပါတယ်။ဒါကလည်းကျွန်တော်တို့မိမိတို့အဖွဲ့စည်းလိုက်ကိုယ်ပိုင်တာထန်ခွင့်အပေါ်မှာမိမိလူမျိုးလိုက်မိမိတို့ရဲ့ပြဋ္ဌာန်းခွင့်တွေအပေါ်မှာအခြေခံပြီးဆောင်ရွက်ခဲ့ကြတာဖြစ်တဲ့အတွက်ဘယ်သူမှားတယ်ဘယ်သူမှန်တယ်တော့ဒါကျွန်တော်ပြောလို့မရဘူး။ဒါကကျွန်တော်တို့ရဲ့အခြေအနေပဲဖြစ်ပါတယ်
။ဟုတ်ကဲ့ကျေးဇူးပါ။ဒုတိယမိကွန်းတော့ဆီယမတ်ဒေါ်လာကျော်စောဖြစ်စေချင်ပါတယ်။သူကတခြားမဟုတ်ဦးလာမြင့်ကထောက်ပြသွားတာဒီဗမာပြည် community ဟိုပါတီလက်ထက်ကဟိုတွေ့ခဲ့တဲ့အတွေ့အကြုံသူပြောသွားဆိုတော့ကျွန်တော်ဒီအဲ့ဒီတော့အတွေ့အကြုံတွေရအောင်ကျွန်တော်အခုလက်ရှိဒီငင်းငယ်ဆွေးနွေးပွဲတွေမှာသင်ခန်းစာယူနေတာဘာတွေများရှိမလဲဆီယမတ်
ကျမခုတနေ့ကဥခုဥရေပြောသွားတဲ့အထက်မှာတစ်ခုကြားလိုက်ပါတယ်အဲ့ဒါကဘာလဲဆိုတော့နှစ်ဖက်အပြည့်အခက်ရဆဲပြီးရင်အပြည့်အခက်ရဆဲရေးကိုစောင့်ကြည့်တဲ့အဖွဲ့ကြီးရှိမယ်ဆိုတာပါအဲ့တော့အဲ့ဒီဟာတွေကလည်းဟိုအကျိုးရှိနိုင်ပါတယ်အပြည့်အခက်ကိုလည်းရဆဲပြီဆိုလို့ရှိရင်တပြိုင်တည်းရဆဲတာအဲ့ဒီမှာကြားထဲမှာဒီအပြစ်ခတ်ရဆေးစောင့်ကြည့်တဲ့အဖွဲ့တွေကိုဖွဲ့စည်းပြီးတော့လှုပ်ဆောင်တာလေဒါတွေကနေပြီးတော့တဖြည်းဖြည်းဟိုဒီညာရေးလမ်းစဉ်ကိုဖော်ထုတ်သွားလို့ရတယ်အဲ့တော့ကာချုပ်ပြောနေတဲ့ကိစ္စတစ်ခုရှိတယ် DDR ဆိုတာ DDR ဆိုတာ D ဘာလဲ Disarmament နဲ့ Demobilization Reintegration ဒါမျိုးတွေပေါ့ဗျာအဲ့ဒါနှစ်ဖက်စလုံးကဖြစ်နေတဲ့နော်ပဋိပက္ခဖြစ်နေတဲ့ပြည်တွင်းစစ်တွေမှာနှစ်ဖက်စလုံးကအဖွဲ့တွေကိုကာချုပ်ပြောသလို तू ကတစ်ဖက်တည်း तू ကပြောနေတာ तू သူ့ကိုတိုက်လာတဲ့လူတွေက तू ကပြောနေတာ तू တက်မလို့ပဲကြတော့ तू ကဘာမှပြောတာမဟုတ်တကယ်တကယ်အဲ့ဒီဟာရဲ့ကုလသမဂ္ဂရဲ့ချမှတ်ထားတဲ့စီကျင်းဆိုပဋိပက္ခဖြစ်နေတဲ့အဖွဲ့အစည်းနှစ်ရစလုံးကလက်နက်တွေလျှော့ရမယ်နော်နေရာတွေရွှေ့ရမယ်ပြီးတော့မှအားလုံးစစ်တပ်ထဲကထွက်တဲ့လူတွေအယက်သားဖြစ်အောင်လုပ်ရတာအယက်သားတွေမှာအလုတ်ကိုင်းတွေရအောင်ဒါမျိုးတွေပေါ်ပြန်နေနေရခြားထားရေးတွေပါတယ်လုပ်ရတာဒီလုံငန်းဟာဖြစ်နိုင်ပါတယ်ဒီကြားထဲမှာခုနပြောသလိုအင်အားကြီးတဲ့လူကဟိုဗာလဲပုံမူပြီးတော့သဘောထားကြည့်ရမယ်ပို့လုပ်ရအခုကအဓိကဒီအင်အားကြီးတဲ့လူကသူ့အင်အားကြီးမှမို့အကြောင်းပြပြီးအခွင့်အရေးဟူသမျှလိုချင်နေလို့ဖြစ်တယ်အဲ့တော့ဗမာတပ်မတော်ကတကယ်တကယ်ကြတော့ဗမာပြည်ရဲ့နိုင်ငံရေးမှာအခရာဖြစ်တယ်ဒေါ်အောင်ဆန်းစုကြည်လည်းအခရာမဟုတ်ဘူး NLD အစိုးရလည်းမဟုတ်ဘူးသူတို့ကသူတို့ကင်ထားတဲ့နိုင်ငံရေးအာဏာတွေစီးပွားရေးအာဏာတွေရှော့ပေးပြီးတော့ကျန်တဲ့လူတွေနဲ့ဝေမျှပြီးတော့ကင်ဆွဲမယ်ဆိုတဲ့ဖိနေစိတ်ထားဝင်လာမှသာရှင်ဒီလုပ်ငန်းကြီးကရှေ့တိုးနိုင်မှာမျက်မှုဆိုရင်တော့ရှေ့တိုးနိုင်ဖို့မလိုမလွယ်ဘူးလို့ကျွန်မမြင်နေပါတယ်
โอเคကျေးဇူးပါကျွန်တော်တို့တော်ထရှင်နေပြပို့ထားတဲ့အီးမေးလ်တချို့ကိုလည်းဖော်ပြခြင်းပါတယ်အရင်ဆုံးကတော့ဒီကိုကျော်စိန်ဆိုတဲ့အကောင့်နဲ့ကျွန်တော်တို့သူကပို့ထားတာတော့တရားစတာခွားဝေသုံးဆွဲရှူတော့ကနေဆွေးနွေးခြင်းပါတယ်လက်နက်ကင်တောင်းကျမှုမှာအဓိကအကြောင်းလို့ပြောခြင်းပါတယ်တိုင်းနယ်ပြည်နယ်ဆိုးရွားတွေပေါ်လာရင်အာဏာခွဲယူမှုမရှင်းလင်းပါဘူးတရားစတာခွားဝေသုံးဆွဲမှုလည်းထိုနည်း၎င်းဒေသလိုက်တွင်းတွယ်ရနာတတုတတော်တဘောတန်ွေရင်းနဲ့ကွင်းစီမံကိန်းအစုံပါပဲတဲ့ဒါပေမဲ့လည်းစီမံခန့်ခွဲမှုလှုပ်ထုတ်လုပ်မှုဈေးကွက်စားတဲ့ထွေထွေအားနဲ့ချက်တွေကြောင့်မကျေနပ်ချက်တွေရှိတယ်လို့သုံးသပ်ပါတယ်တဲ့ဒါတွေကိုဖြေလျှော့ပေးနိုင်မှာမှတော်ခါကြလိမ့်မယ်လို့သုံးသပ်မိတယ်လို့ဖော်ပြပါတယ်နောက်တစ်စားကတော့ကျွန်တော်အမေရိကန်ပြည်တော်စုကမောင်တဒနာရဲ့စာပါမခွန်ညိုဖတ်ပြပေးပါဦးခင်ဗျာ
အကယ်၍နှစ်ဖက်စစ်ကောင်းဆောင်တွေပြည်သူကိုဗဟုပြုပြီးငြိမ်းချမ်းရေးတကယ်ပဲလိုချင်တက်မဲ့ကြရဲဆိုရင်အပြန့်လှန်ဂရိသစ္စာတည်ကြည်စွာနဲ့ညီလာခံမတိုင်ခင်ယာယီပြစ်ခတ်ရက်စက်ပြီးအစိုးရနဲ့သုံးပွင့်ဆိုင်အလို့သဘောတွေ့ဆုံဆွေးနွေးကြမယ်ဆိုရင်27ရာစုပင်လုံညီလာခံကနေထာဝရငြိမ်းချမ်းရေးအခြေခံဥပဒေပြင်ဆင်ရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရေးတို့အတွက်အခြေခံကောင်းတွေကိုမျှော်လင့်နိုင်ပါတယ်ဒီလိုမဟုတ်ဘဲပြည်သူကိုဥပက္ခပြုပြီးကို့ယူဆနဲ့ကိုကို့မှုနဲ့ကိုအတင်းလွန်ဆွဲနေကြမယ်ဆိုရင်တိုက်ပွဲတွေလည်းမရက်တဲ့အပြင်ငြိမ်းချမ်းရေးဟာလည်းအလံဝေးနေအောင်မှာဖြစ်တဲ့အပြင်ရည်ရွယ်ချက်ကောင်းကောင်းနဲ့ကျင့်ပါပြုလုပ်မယ်27ရာစုပင်လုံညီလာခံကိုလည်းအ ਨੇ နဲ့အများဆိုသလိုထိခိုက်နိုင်ကြောင်းတင်ပြလိုက်ရပါတယ်
။ဟုတ်ကဲ့အခုတော့ကျွန်တော်တို့ဆွေးနွေးပွဲကိုတိုက်ဖို့ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့လူတွေကိုလည်းလှည့်ပေးပါအောင်မယ်။တူကတော့ကျွန်တော်တို့ဦးမျိုးမြင့်မှာမော်လိုက်မျိုးဟာဖြစ်ပါတယ်။ဦးမျိုးမြင့်ရဲ့သဘောထားဆွေးနွေးနိုင်ပါလားခင်ဗျာ
။ဟုတ်ပါဘူးခင်ဗျာ။27ရာစုပင်လုံညီလာခံမှာအဲဒါလည်းအစိုးရကလည်းအစိုးရတလန်းစစ်ကြောလည်းစစ်ကြောတလန်းဒရတ်လန်းတလန်းလို့ဖြောင်းကြမယ်ဆိုရင်တော့ညီညာကြီးကအလံဝေးမှဖြစ်ပါတယ်
ဟုတ်ကဲ့ဦးမျိုးမြင့်ကျေးဇူးပါကျွန်တော်ဒီမှာဟို Facebook ကနေပြပို့ထားတဲ့စာတချို့လည်းတစ်ဆက်တည်းဖော်ပြခြင်းပါတယ်အခုဒီဦးမျိုးမြင့်ပြောသွားတာနဲ့နည်းနည်းလေးဟိုသဘောထားချင်းလည်းတိုက်ဆိုင်နေလို့ပါသူကတော့ AK ဆိုးဆိုတဲ့အကောင့်နဲ့ပါဟိုဖွဲ့ခေါ်ဒီဖွဲ့ချန်ဒီဖွဲ့ပြန်ခေါ်ဟိုဖွဲ့ပြန်ချန်နဲ့ဝိလေချောင်ဘက်လုံနေတာတဲ့ထိုးစစ်တွေလည်းမရက်ဘူးတဲ့ NCA ထိုးထားတဲ့အဖွဲ့ကိုလည်းစော်ရင်စော်နေတာပဲတဲ့ဒေါ်စုကခေါ်တဲ့စစ်တပ်ကညင်းနေစစ်တပ်ကိုထိုးစစ်ရက်ဖို့ဘာတစ်ခုမှမပိုင်မနဲ့ခေါ်နေရင်လည်းစစ်တပ်သဘောမပိုင်အလကားပဲအဓိကစစ်တပ်ပါပဲတဲ့2008ကိုပြင်ဖို့ကြိုးကြော်လာတဲ့ဒေါ်စုလည်းအစိုးရဖွဲ့ပြီးကအတမထွက်တော့ဘူးတဲ့ကြားပြတ်မဲမဲဆော်ဲမှာ2008ပြင်မှုအနေနဲ့မဲပေးစုဆိုပြီးတော့မွန်ပြည်နယ်မှာတစ်ခါအော်လာပြန်နေတဲ့ညဉ့်ရဲစုချင်းကညဉ့်ရဲအတွက်အမှန်တရားကိုဖော်ထုတ်ဖို့စစ်တပ်ကိုရင်မဆိုင်ရဲကိုစစ်တပ်ကထိုးစစ်ဆင်နေတာကိုကြားတော့နေ့တိုင်းဘာတမ်းမှမထွက်ဘူးဆိုပြီးတော့သူကပြောပါတယ်ဆိုတော့ဥက္ကုံမြင့်ထွန်းကြီးကျွန်တော်တို့အခုဒီသူပြောထားတယ်လို့ပေါ့လေဒီ NCA ထိုးတဲ့အဖွဲ့အင်းနဲ့လည်းဟိုပြည်လည်ရမပြည်လည်နောက်တစ်ခုဆက်ဆော့ကဟိုပုံကုတ်တရားလည်းမော်လိုက်ကဦးမျိုးမြင့်ကလည်းပြောသွားပါတယ်အခုစစ်တပ်ကတမျိုးဒီအစိုးရတမျိုး version နှစ်ခုကလည်းကွဲနေတယ်ဆိုတော့အဲ့ဒါမကြာခဏပြောတဲ့ကိစ္စတွေဖြစ်နေတော့ဒီညဉ့်ညဉ့်ကြီးကျွန်တော်ဆွေးနွေးပွဲတွေမှာအစိုးရနဲ့ဟိုစစ်တပ်ဘက်ကဟိုဟိုတဘောလဲမဖြစ်နိုင်တဲ့အခြေအနေတွေကဘာကြောင့်ဖြစ်နေရတာလဲကိုမြင့်တော
်ဒါကတော့ကျွန်တော်တဘောတွေမဖြစ်ကြတာဟိုတဘောကကြပါတယ်ဗါလဲဆိုကျွန်တော်တို့ခုညီလာခံလောက်ကြတာဟိုကကျွန်တော်တို့ရဲ့အကြမ်းမငြိမ်မညွတ်တွေဖြစ်နေလို့ကျွန်တော်တို့ကညီလာခံခေါ်ယူကျင်းပပြီးတော့ဆွေးနွေးဖြေရှင်းကြရတာဖြစ်ပါတယ်အဲ့တော့ဒါကတဘောဝပါပဲအဲ့တော့နောက်တစ်ခုကတော့ကျွန်တော်တို့ကကျွန်တော်တိုင်းပြည်မှာဒီနှစ်ပေါင်း80နီးပိုင်းမှာနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းမယ်လို့ကျွန်တော်ပြောခဲ့ကြပြီပဲလို့တကယ်လက်တွေ့ရကျွန်တော်တို့ကနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ကျွန်တော်တို့ဆွေးနွေးဖြေရှင်းမှုကမလုပ်တတ်ကြသေးဘူးမလုပ်နိုင်ကြသေးဘူးဒါကိုအရင်ဆုံးကျွန်တော်လက်တွေ့ကြပါလိနိုင်ငံရေးဆွေးနွေးတဲ့ဝိုင်းထဲမှာအရင်ဝင်လုပ်ကြဖို့လိုပါတယ်ကျွန်တော်တို့ဦးအောင်မင်းကဒီအတိတ်ခက်ရက်စေးကြီးလုပ်ဖို့ဖိတ်ခေါ်စီလုံးကသူကပြောခဲ့လဲဆိုလို့ရှိရင်ခမားတို့ကျွန်တော်တို့အတူပူးတွဲပြီးတော့မှနိုင်ငံရေးရည်မှုတတိယကိုထူထောင်ကြရအောင်ပါခမားတို့နိုင်ငံရေးရင်ဆွေးနွေးကြည့်ပါမကျေနပ်ရင်ဒါပြန်တိုက်လို့ရတယ်လို့ပြောခဲ့တယ်ကျွန်တော်ထိုးနေတူရဲ့ဒီပြည်တော်စုနေခန္ဓာမှာလည်းဒေါအောင်ဆန်းစုကြည်ကလည်းပြောခဲ့တယ်ဒါလာပြီးတော့ဆွေးနွေးကြည့်ပါပေါ့ဒါဆွေးနွေးလို့မရရင်ပြန်သွားလို့ရပါတယ်ဆိုတော့လည်းဒါသူပြောခဲ့တာရှိတယ်ရှိတော့ကျွန်တော်တို့အမြင်မှာတော့တကယ်နိုင်ငံရေးဆွေးနွေးချင်ရှင်မှုဆိုတော့ကျွန်တော်တို့ကတကယ်ရေယုံကြည်ကြည်နဲ့အရင်ဆုံးရင်တော့ဟိုတူနဲ့တူကြားမှာယုံကြည်သည်ဖြစ်စေမယုံကြည်သည်ဖြစ်စေဆွေးနွေးဖြေရှင်းတဲ့ပုံစံကိုတော့အရင်ယုံကြည်ရဲပြီးတော့ကျွန်တော်တို့အတူလက်တွဲဆွေးနွေးဖို့လိုပါတယ်တူကြည်တဲ့အမြင်တွေရှိမယ်မတူရရင်ရှိမယ်ဒါတော့ကျွန်တော်တို့လူလူမျက်နှာ
စကားတော့ပြောနေကြရမှာပါ
ကျွန်တော်ညှိရမှာပါဟု
တ်ကဲ့
နောက်တစ်ခုအကြိုင်ဟိုအချိန်လေးရအောင်ကျွန်တော်နည်းနည်းလေးတင်ပြကြင်တာအခုကျွန်တော်တို့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေပေါ့လေအဲ့ဒီကရက်လက်တွေအခုကျွန်တော်တို့နေပြည်တော်မှာလုပ်ငန်းကော်မတီအစည်းအဝေးကျွန်တော်လုပ်ခဲ့ပါတယ်လောက်ခဲ့တော့ကျွန်တော်ဘာတွေ့ရလဲဆိုရင်ဒီလူလူတို့ကနိုင်ငံဆွေးနွေးမှုနဲ့ပတ်သက်အမတန်မွတ်သိနေတယ်အမတန်ဆာလောင်နေတယ်အဲ့တော့ဒီအမျိုးသားချင်းနိုင်ငံဆွေးနွေးပွဲတွေမှာသူတို့ယင်တဲ့ဆန္ဒတွေလိုလားချက်တွေအများကြီးပြောပါတယ်ဒါသူတို့တင်ပြလာတယ်တင်ပြလာတဲ့ခါကျဒီအပေါ်မှာကျွန်တော်တို့နှစ်ခုမြင်ပါတယ်တစ်ခုကတော့လာမယ့်ကျွန်တော်တို့အနာဂတ်ဖယ်ရယ်ပြည်တော်စုထူထောင်မှုအတွက်မူတွေကိုကျွန်တော်တို့ဒီမှာအဲ့ဒီမှာရပါတယ်နောက်တစ်ခုကတော့သူတို့ယင်တွေမှာရှိတဲ့ဆန္ဒတွေထုတ်ပြောတာကတော့ဒီကနေ့ကျွန်တော်တိုင်းပြည်မှာဥပဒေတွေရှိတယ်သို့တော်လည်းပြဋ္ဌာန်းထားတဲ့ဥပဒေနဲ့အညီမဆောင်ရွက်နိုင်လို့တချို့ကလည်းဆောင်ရွက်ဖို့လိုအပ်နေသေးတဲ့ကိစ္စရပ်တွေအများကြီးဒါလူဒီအမျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲတွေမှာသူတင်ပြလာတာရှိပါတယ်။အဲတော့ကျွန်တော်ညဉ့်ညဉ့်ဖြစ်စဉ်ကိုတကယ်ကျွန်တော်ခိုင်မာအောင်ဆိုလို့ရှိရင်ကျွန်တော်တို့ကဟိုပြောနေရုံမဟုတ်ဘဲနဲ့ဒီလက်တွေ့အလုံးလုံးနိုင်တဲ့ဟာတွေနဲ့ကျွန်တော်ပြနိုင်ဖို့လိုပါတယ်။ဥပမာရှိကျွန်တော်တို့ Federal စနစ်နဲ့ပတ်သက်တဲ့မူတွေကို20ရာစုပင်လုံညီလာခံမှာကျွန်တော်တို့ချမှတ်နိုင်တယ်ဆုံးဖြတ်နိုင်တယ်ဆိုရင်ကြံတဲ့လူတွေရဲ့ယုံကြည်မှုရလာမှာဖြစ်ပါတယ်။တုံးဒီတူပဲကျွန်တော်တို့ပြဿနာတွေပေါ့လေလက်ရှိကျွန်တော်ရင်ဆိုင်နေရတဲ့ပြဿနာတွေကိုအထူးအပြည့်လွှတ်တော်မှာကနေဖြည့်ရှင်းဆောင်ရွက်ပေးနိုင်တယ်ဆိုလို့ရှိရင်ဒါငင်းငင်းရဲ့ဖြစ်စဉ်ပေါ်မှာယုံကြည်မှုတွေပိုရလာမှာဖြစ်ပါတယ်အထူးအပြည့်ကျွန်တော်ဒီနေ့ငင်းငင်းဖြစ်စဉ်မှာလူမှုပါမအောင်ပွဲခံမယ်လို့ငင်းငင်းဖြစ်စဉ်အောင်မြင်မယ်လို့အားလုံးကယုံကြည်ထားတဲ့အတွက်ဒီလူမှုကိုစားပြုထားတဲ့လွှတ်တော်ကိုယ်စားလှယ်ဒီအနေနဲ့ကအဲ့ဒီဒီငင်းငင်းဖြစ်စဉ်မှာထဲထဲဝင်ပါပေးဖို့လိုတယ်ဒီအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကထွက်ပေါ်လာတဲ့ရလက်တွေထဲမှာလွှတ်တော်ကနေဆောင်ရွက်ပေးနိုင်တဲ့နည်းလမ်းတွေလည်းဟိုအဖြေတွေလည်းအများကြီးရှိပါတယ်လို့ဒါလို့လည်းကျွန်တော
်
ဖောက်ပြတင်ပြချင်တာပါဟု
တ်ကဲ့ကျွန်တော်အခုအစီအစဉ်တွက်ကချင်းရသိမကြံတော့ပါဘူးနောက်ဆုံးပြင်နေကျွန်တော်ဆရာမဒေါ်လာကျော်စောကိုမေးချင်တာပါဘာဖြစ်လို့လဲဆိုတော့အခုလက်နက်ကင်ဖွဲ့စည်းနေနောက်ဒီ NC မှာလက်မှတ်မထိုးတာတွေနောက်ပြီးလက်ရှိလက်တလုံးကိုတိုက်ပွဲတွေဖြစ်နေတဲ့ဖွဲ့စည်းနေမှာတရုတ်နိုင်ငံနဲ့နှိစက်တဲ့ဖွဲ့တွေလည်းပါပါတယ်ဆိုတော့ဒီနေရာမှာတရုတ်နိုင်ငံကသူ့နယ်စပ်မှာလည်းမကြာခဏပြဿနာတွေဖြစ်နေဆိုတော့ဒါတွေကိုဖြစ်ရှင်းတဲ့နေရာမှာတရုတ်နိုင်ငံရည်တည်ချက်ကရှင်းရှင်းလင်းလင်းရှိရလားဆိုလိုတာကဟိုသူ့နယ်နှိစက်တဲ့ဖွဲ့စည်းတွေဘက်ကရည်တည်နေသလားဒါမှမဟုတ်မြန်မာစိုးရကသွားနေတဲ့လမ်းကြောင်းအတိုင်းသူကရည်နေသလားဘလို့ရည်တည်ချက်မျိုးရှိလဲဆရာမ
ဟုတ်ကျမကြားတာတော့အခုဒီတရုတ်ကိုယ်စားလှယ်ကသူအမြဲဆွေးနွေးတိုင်းသူဘယ်ဘက်မှဂျာမန်ဘယ်ဘက်မှမလိုက်ဖ ೇನೆ ဂျာကနေပြီးတော့ဒီ ဆွေးနွေးပွဲတွေဖြစ်မြောက်အောင်ဆွေးနွေးပွဲတွေအချိန်ညှင့်အောင်ညှင့်တင်ပေးဖို့အခန်းကပဲပါဝင်ပြရစီပါဝင်ပါတယ်လို့ပြောလို့ပြောတာရှိတယ်လို့ဆိုပါတယ်အဲ့တော့ဒီတိရုတ်ကပါဝင်ပတ်သက်မှုနဲ့ပတ်သက်လို့တိရုတ်ကကျမတို့ဗမာပြည်ထဲတွင်ပါဝင်ပတ်သက်နေတာမဟုတ်ဘူးသူကကမ္ဘာပေါ်မှာရှိတဲ့အပူကွက်တွေအားလုံးမှာသူတို့လည်းအထူးတန်တမန်တွေလွှတ်ထားတာဖြစ်တယ်စီးရီးယားလိုနေရာမျိုး Rinsaka, Mocha, Yasima Piane, Matia Sangoshin, Pama Pigia, Jasong and Nipilene, Dujasong and Nipin, Janet Debaga, Nanganiwa, Sweco, Chatuan and Nelu, through Pionia, Natalkanagu, Oga, Atma, again, Pikaria to Pionia City. The Jamlo Pama Pia, the Rinsaku, Pama Pi Mama.
ဒီအထူးကိုယ်စားလှယ်ဆုံးကောဆန်းဆိုတာအနေရကတော့အနေတာပဲလေဟိုဘာလဲဒီမြောက်ပိုင်းမှာခြေရမဟာမိတ်အဖွဲ့ကြီးရှိတဲ့တော်ရဲ
စီစဉ်ထုတ်လို့ရမှုမဆူမနဲ့ကိုအောင်လူဦးတင်ဆက်ထားတဲ့စနေနေ့ညတိုင်းလေးလိုင်းစီစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။လာမယ့်အင်္ဂါညတိုင်းလေးလိုင်းစီစဉ်မှာလဲပါဝင်ဆွေးနွေးလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်ကြပါရစေ။
ဒီရနိုင်ငံမျိုးတော့ဒမတ်စကတ်မှာရှိတဲ့ဘာသာရေးအဆောက်အဦးကိုစနေနေ့ကပြင်မထားပြုလုပ်တဲ့ဘုံခွဲတိုက်ခိုက်မှုနှစ်ခုပြန်လူဖြစ်သွားခဲ့တဲ့အတွက်အီရတ်ဖျားဖို့အများစုအပါအဝင်လူပေါင်း၄၀ကျော်ဦးသေဆုံးပြီးတော့နောက်ထပ်၁၂၀လောက်လည်းထိခိုက်ဒဏ်ရာရသွားပါတယ်။ပောက်ကွဲမှုဖြစ်တဲ့နေရာမှာပျက်စီးတွန့်လင့်နေတဲ့ခီးတဲ့ရင်ဗစကားတွေမြန်မာနေလက်ကင်ဖုန်နေတဲ့တွန့်လ ခံရပါတယ်ခုလိုပြည်ပြင်တာမီခံရမှုအတွက်တူရကီသမ္မတရီဆက်တက်အာဒဝန်ကပြင်းပြင်းထန်ထန်ရှုံချလိုက်ပါတယ်ဒါအပြင်တူရကီရဲ့နေတိုးမဟာမိတ်နိုင်ငံဖြစ်တဲ့နယ်သာလန်ဒ်နိုင်ငံကိုနာဇီရင်နဲ့နိုင်ရှင်ပြောဆိုခဲ့တဲ့သူ့ရဲ့ဒီသတင်းပတ်ထဲပြောဆိုချက်အတိုင်းနာဇီလက်ချနိုင်ငံတနိုင်ငံလို့ဒုတိယအကြိမ်မြောက်ထပ်လောင်းပြောဆိုခဲ့ပါတယ် မြန်မာနိုင်ငံလေကြောင်းပိုင်နယ်ထဲကိုအိန္ဒိယနယ်ဇာလန်ညိုရေးတပ်ဖွဲ့ရဲ့ရဟယင်ကျူးကျော်ဝင်ရောက်ခဲ့ကြောင်းမြန်မာဆိုးရကအိန္ဒိယဆိုးရထံတန်ကြားစာပေးပို့ခဲ့တယ်လို့အိန္ဒိယအခြေစိုက် The Times of India သတင်းစာမှာရေးသားထားပါတယ်အဲ့ဒီဖြစ်ရဟာအိန္ဒိယမြန်မာနယ်ဇာမီဇိုရမ်ပြည်နယ်အတွင်းကဇူခေါ်သာကျေးရွာမှာအခုနှစ်ဖေဖော်ဝါရီလ၃ရက်နေ့ကဖြစ်သွားခဲ့တာလို့ဆိုပါတယ်အဲ့ဒီအဖြစ်ပြန်နဲ့ပတ်သက်လို့ဖြည့်ရှင်းချက်ပေးဖို့အိန္ဒိယပြည်ထောင်စုဝန်ကြီးဌာနကနေ့ကြားဆောင်တပ်ဖွဲ့ထံအိန္ဒိယပြည်ပရဲ့ဝန်ကြီးဌာနကအကြောင်းကြားစာပေးပို့ခဲ့တယ်လို့ဆိုပါတယ်
မလေးရှားလူငုံကူးမှုတက်ဖြတ်ရေးအဖွဲ့ကကက်တင်ခဲ့တယ်လို့မလေးရှားသတင်းတွေမှာဖော်ပြထားပါတယ်။သတင်းချင်းချုပ်ကိုကိုစောဝဲလာကကြေညာပေးခဲ့တာပါ။ဒီမနက်အတွက်စီစဉ်ထုတ်လို့မှုကတော့ဒေါက်ခင်မြတ်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဇီနက်ပါပြုတော်မှဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။ VOA American သံမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6:00နာရီကနေ9:00နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတ
Thank you. This program has come to you from the Voice of America, Washington.